Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ4ရက်ပုဒ်ထုနေ့ညဖက်9:00နာရီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ2532တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒီမှာနောက်တော့ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသက်ဆက်တော်မှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ရဲ့ Facebook တန်ခတ်ရေးရမှုတွေကြောင့်ပြည်ရုံနီးဖြစ်ခဲ့တဲ့တရုတ်ဆက်သွယ်ရေးလုပ်ငန်း CTU ကိုအမေရိကန်မှာလုပ်ငန်းချုပ်ပြန်လုပ်ခွင့်ပေးလိုက်ပါတယ်။ပြည်ပမှာတင်းရှောင်နေတဲ့ထိုင်းဝန်ကြီးချုပ်ဟောတက်ဆင်ရှင်တော်ကိုသူတာဝန်ယူထားစဉ်မြန်မာနိုင်ငံကိုငွေချေးခဲ့တဲ့အမှုနဲ့ဆက်နွယ်ပြီးဒီနေ့ပဲထိုင်းတရားရုံးချုပ်ကဖော်ဝန်ထုတ်လိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့သူညင်ညာပေးတော့မှာပါ
။ကောင်းပါပြီရှင်။ရခိုင်မြောက်ပိုင်းအရေးကြောင့်ကမ္ဘာပံကမြန်မာနိုင်ငံကိုကူညီထောက်ပံ့နေတာတွေရဆိုင်တော့မှာမဟုတ်ပဲဆက်လက်ကူညီသွားမယ်ဆိုတဲ့သတင်းမှာကြားဖို့ရှိတာကတော့
ဟုတ်ကဘာမှန်နေနေရတော့ဒီမှာပြည်ရဲ့ဒီပုံမျိုးရေးနောက်ဒီဘွားရေးပြုရင်ပြောင်းလဲရေးလုပ်ငန်းတွေမှာလည်းဆက်လက်ပြီးတော့မှကူညီသွားမယ်ဆိုတာကိုကျွန်တော်ဒီနေ့
မြန်မာနိုင်ငံဆိုင်ရာကဘာပံပြန်ကြားရေးတာဝန်ခံကိုကျော်စိုးလင်းပြောတော်ရပါအပြည့်စုံကတော့မကြခင်ကြားဖို့ရှိပါလေဒီနောက်မှာတော့တိုင်းရင်းသားဒေသတွေမှာဖို့ချုပ်အောင်ဆန်းကြေးရုပ်စိုက်ထူလို့ရဲဆိုရင်ဒေသခံလူမျိုးစုတွေနဲ့အညီနိုင်တိုင်ပင်ဆောင်ရွက်တင်တယ်လို့အနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြန်ကြားရေးတာဝန်ရှိသူကပြောလိုက်တဲ့တဲ့တင်ဒီမှာနဲ့ဒီမိုကရေစီစနစ်ဖော်ဆောင်မယ်ဆိုတဲ့အရသာအစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေပုံမှန်နဲ့တရားစွဲဆိုခံရမှုဒီကနေ့ဇူလိုင်လ4ရက်နေ့အထိမှာအမှုပေါင်း120ကျော်သွားပြီဆိုတဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဒါအပြင်ဒုတိယပိုင်းနိုင်ငံဘက်မှာတော့ပုံထုံးနေတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံလာရဲ့မြန်မာအရေးသုံးသပ်ခြင်းနဲ့တခြားအပတ်စဉ်ကဏ္ဍတွေကိုကြားမှာပါ။ခုရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကောင်လီဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါဦ
း။အမေရိကန်ရဲ့ Facebook တန်ခတ်ရေးရမှုတွေကြောင့်ပိတ်ပြရလူနည်းနည်းဖြစ်ခဲ့ပြီးတဲ့နောက်လုပ်ငန်းတွေပြန်လည်လက်ပတ်နေတဲ့တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ CTE ကိုအမေရိကန်မှာလုပ်ငန်းတချို့ပြန်လုခွင့်ပေးဖို့သမ္မတဒေါ်နယ်ထရန့်ဆွေးရကခွင့်ပြုလိုက်ပါတယ် CTE ကုမ္ပဏီကလက်ရှိဆက်သွယ်ဆောင်နေတဲ့အမေရိကန်ကလုပ်ငန်းတွေကိုဇူလိုင်လကုန်ထိလုပ်ငန်းတွေဆက်လုပ်ဖို့အမေရိကန်ကုသရေးဝန်ကြီးဌာနကခွင့်ပြုလိုက်တာပါလုပ်ငန်းတွေအပြည့်အဝပြန်လည်လုပ်ကိုင်နိုင်မှုအမေရိကန်ကသတ်မှတ်ခဲ့တဲ့ထဲကတစ်ခုဖြစ်ကုမ္ပဏီရဲ့ထိတ်တဲစီမံခန့်ခွဲသူတူကိုယာယီကပြောလိုက်တယ်လို့ဒါရိုက်တာပုံဖွဲ့ကလည်းအစားထိုးပြောင်းလဲလိုက်ပါတယ် CTE ကုမ္ပဏီအနေနဲ့တန်ငွေဒေါ်လာ1ဘီလီယံပေးရမှာဖြစ်တယ်လို့နောက်မှလိုအပ်လို့တန်တက်ခံရတဲ့အခါပေးဆောင်နိုင်မှုဒေါ်လာ300ရန်ပုံငွေထားရှိရမှာလည်းဖြစ်ပါတယ်ပြီးခဲ့တဲ့ April လမှာအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနက CTE ကိုစစ်ပစ္စည်းစိတ်ပိုင်းတွေတင်ပို့မှုဖျက်တောက်ခဲ့တာဖြစ်ပါတယ်အမေရိကန်က CTE ကအမေရိကန်ကုန်ပစ္စည်းတွေကိုတုံးပြီးထုတ်လုပ်တဲ့ဆက်သွယ်ရေးပစ္စည်းတွေကိုအမေရိကန်ကကုန်သွယ်မှုတားမြစ်ထားတဲ့အီရန်၊မြောက်ကိုရီးယားတို့လိုနိုင်ငံတွေကိုရောင်းချနေရောင်းချနေတာကိုတွေ့ရှိခဲ့ရတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုထားကြတာပါအမေရိကန်ဆက်ပစ္စည်းတွေကိုမီခိုအားထားနေရတဲ့တရုတ်ဆက်သွယ်ရေးလုပ်ငန်း CTE အနေနဲ့အမေရိကန်ဘက်ကကုန်ပစ္စည်းရောင်းချမှုတွေဖြတ်တောက်လိုက်တဲ့အတွက်လည်းကုမ္ပဏီရဲ့လုပ်ငန်းတွေရပ်ဆိုင်းလိုနေပါအခြေအနေကိုရောက်ခဲ့ရတာပါ
မလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကြီးကဒေါ်လာဘီလီယံနဲ့ချီငွေကြေးအလွဲသုံးစားမှုနဲ့ဆက်နွှဲပြီးဝန်ကြီးချုပ်ဟောင်နာဂျက်ရာဇတ်ကိုတရားစွဲဆိုလိုက်ပါတယ်။မလေးရှားအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အရာရှိတွေကနေအိမ်မှာဝင်ရောက်စီးနင်းဖမ်းဆီးခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲယုံကြည်အနှံမှုဖောက်ဖျက်မှုနဲ့ရာဇဝတ်ကြောင်းအရာအမှုသုံးမှုအချင်းပြတ်ချဆမှုတမှုတို့နဲ့အောက်ယုံကတရားစွဲလိုက်တာပါ။ပြဿနာပေါ်နေတဲ့နိုင်ငံပိုင် 1MDB ရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့SRC International ထံကနေဒေါ်လာ 10.4 ဘီလီယံလွှဲပြောင်းရယူမှုနဲ့အသက်64နှစ်အရွယ်ဝန်ကြီးချုပ်ဟောင်းကိုဆွတ်ဆွဲထားတာလည်းဖြစ်ပါတယ်။ဒီကနေ့တရားရုံးကြားနာမှုမှာတော့ဝန်ကြီးချုပ်ဟောင်းကအပြစ်မရှိကြောင်းရှောက်လဲခဲ့တာပါ။ဒေါ်လာ 2 သိန်းခွဲအမကန်တင်ပြီးသူ့ရဲ့နိုင်ငံကူပတ်စပို့နှစ်ခုကိုပြန်အပ်ခဲ့ပြီးနောက်မှာတော့ဝန်ကြီးချုပ်ဟောင်းကိုပြန်လွှတ်ပေးခဲ့ပါတယ်။အမှုကတော့၈နှစ်ဖေဖော်ဝါရီလလောက်ကြာမှစတင်ကြားနာဖို့ယာယီသတ်မှတ်ထားပါတယ်။အမကန်နဲ့ပြန်လွှတ်ပေးလိုက်ပြီးနောက်သတင်းတောက်တွေကိုပြောဆိုတာမှာတော့နာမည်ပြည့်စရာဖြစ်နေတာတွေကိုဖြေရှင်းနိုင်မဲ့အခွင့်အလမ်းတစ်ခုအဖြစ်အမှုကိုရင်ဆိုင်ဖို့အသင့်ရှိနေကြောင်းပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်အပေါ်တရားစွဲဆိုလိုက်တဲ့အမှုတစ်ခုချင်းစီဟာအများဆုံးထောင်ဒဏ်120အထိကြာခံရနိုင်ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျက်ဟာသူတာဝန်ယူစင်မှာထူထောင်ခဲ့တဲ့နိုင်ငံပိုင် 1MDB ကငွေကြေးအလို့သုံးစားမှုတွေကိုစုံစမ်းစစ်ဆေးတာမှာအဓိကတာဝန်ရှိသူတို့အဖြစ်စစ်ဆေးခံရတာလည်းဖြစ်ပါတယ်။အမေရိကန်တရားရုံးဝန်ကြီးဌာနကလည်းမလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကနေဒေါ်လာ 4.5 ဘီလီယံခိုးယူခံရကြောင်းနဲ့ဒီထဲကတချို့ကတော့ဝန်ကြီးချုပ်ဟောင်းရဲ့ကိုယ်ပိုင်ဗန်ဆင်းတဲ့ကိုရောက်ကုန်တဲ့အကြောင်းပြောဆိုထားပါတယ်ရှင်။
ပြည်ပမှာတင်းရှောင်းနေတဲ့ထိုင်းဝန်ကြီးချုပ်ဟာတက်ဆင်ရှင်နာဝတ်ကိုအစိုးရအကြီးအကဲဖြစ်တာဝန်ယူထားစဉ်မြန်မာနိုင်ငံကိုငွေချေးခဲ့တဲ့အမှုနဲ့ဆက်နွယ်ပြီးဒီနေ့ပဲထိုင်းတရားရုံးချုပ်ကဖော်ဝန်ထုတ်လိုက်ပါတယ်။သူဆိုရလက်ထက်မှာထိုင်းနိုင်ငံပိုင်းသွင်းကုန်ထုတ်ကုန်ပံကပန်းငွေ4ဘီလီယံမြန်မာနိုင်ငံကိုထုတ်ချေးခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးတရားရုံးရဲ့စစ်ခေါ်ချက်ကိုလိုက်နာဖို့ပြက်ကွက်ခဲ့တဲ့အတွက်တရားရုံးချုပ်ရဲ့နိုင်ငံရေးတာဝန်ထမ်းဆောင်သူတွေအတွက်တည်ထောင်ဖွဲ့စည်းထားတဲ့ရာဇဝတ်ပြုမှုဆိုင်ရာဌာနကဖော်ဝန်ထုတ်လိုက်တဲ့အကြောင်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဖော်ပြလိုက်တာပါ။တရားရုံးချုပ်ရဲ့လှုပ်ထုတ်လုံနည်းသစ်တွေအရဝန်ကြီးချုပ်ဟောင်းကိုမြက်ကွယ်မှာတရားစီရင်မဲ့တရားရုံးလုပ်ငန်းတွေကိုတော့သုံးလပြည့်တဲ့အချိန်မှာစတင်ဆောင်ရွက်နိုင်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။လုပ်ငန်းတွေ2004ခုနှစ်တုန်းကအစိုးရအကြီးအကဲဖြစ်တာဝန်ယူထားစဉ်မှာမြန်မာစိုးရကဂျူရုဆက်သွယ်ရေးစနစ်တည်ဆောက်နိုင်အောင်နိုင်ငံပိုင်အိတ်ဇင်းဘဏ်ကနေဘန်းငွေ4ဘီလီယံထုတ်ချေးကိုဝန်ကြီးချုပ်ဟောင်းတက်ဆင်ကဆုံးဖြတ်ခဲ့တာပါ။အတူနည်းနည်းနဲ့ငွေချေးခဲ့တဲ့အတွက်ထိုင်းနိုင်ငံကဘန်းငွေတန်ပေါင်း680နှစ်နာခဲ့ရတယ်လို့မြန်မာနိုင်ငံကဂျူရုဆက်သွယ်ရေးစနစ်တည်ဆောက်ရမှာလဲဝန်ကြီးချုပ်ဟောင်းတက်ဆင်မိသားစုပိုင်းလုပ်ငန်းကဝန်ဆောင်မှုတွေနဲ့ပစ္စည်းတွေကိုဝယ်ယူအသုံးပြုခဲ့တဲ့အတွက်ကိုယူစီဝါပရိပခတ်တွေလည်းရှိခဲ့ပါတယ်။ဒီအတွက်ထိုင်းနိုင်ငံချင်းပြည့်ချက်ဆောင်မှုတပ်ပြည့်ကော်မရှင်က2008ခုနှစ်မှာအမှုဖွင့်ခဲ့ပေမဲ့လည်းဝန်ကြီးချုပ်ဟောင်းနိုင်ငံတွင်းမှာမရှိရကြောင်းအထမမြောက်ပဲဖြစ်ခဲ့ရတာပါ။ဒါပေမဲ့လည်းရာဇဝတ်ကြောင်းဆိုင်ရာဥပဒေကိုပြင်ဆင်ပြီးပြီးခဲ့တဲ့နှစ်ထဲစတင်အသက်ဝင်ချင်းသုံးခဲ့ရကဝန်ကြီးချုပ်ဟောင်းပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့အရေးယူနိုင်မှုတချို့ပြန်ကြိုးပမ်းနေတာဖြစ်ပါတယ်။ဟိုနောက်ဆုံးမှုနဲ့ပတ်သက်လို့စတင်ကြားနာစစ်ဆေးဖို့တရားရုံးကအောက်တိုဘာ31ရက်နေ့ကိုရုံးချင်းပေးထားပါတယ်။
ထိုင်းနိုင်ငံကရည်ချင်းနေတဲ့လှိုင်းကူထဲမှာသတင်းနှစ်ပတ်ညီပါအကြာပိတ်မိနေတဲ့လူငယ်ဘောလုံးအသင်းကိုဘေးရန်တွေရဲ့ကင်းကင်းကဲထုတ်နိုင်ရေးကေဆယ်ရေးအဖွဲ့ကစူးစမ်းနေစေဖြစ်ပြီးဂိုတွင်ပိတ်မိနေတဲ့လူငယ်တွေရဲ့ဗီဒီယိုအစ်စ်တစ်ခုကိုလည်းထိုင်းရင်တက်ရင်ငုတ်သမားတွေကဒီကနေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်။ဒီသတင်းပတ်အစောပိုင်းမှာရင်ငုတ်သမားတွေသူတို့စီကိုရောက်သွားပြီးတဲ့နောက်ရထားတဲ့ငွေရောင်တက်တူပြဆောင်နေခြုံထားတဲ့ယောက်ျားလေးတွေကိုဗီဒီယိုထဲမှာတွေ့ရပါတယ်။လူငယ်တွေကကင်မရာရှေ့မှာလက်အုပ်ချပြီးထိုင်းရိုးရာအတိုင်းနှုတ်ခွန်းဆက်ပါတယ်။နောက်သူတို့ကိုသူတို့မိတ်ဆက်ကြပြီးသူတို့ဘေးရန်ရဲ့ကင်းရှင်းပါကြောင်းကဘာကိုအတိပေးပြောကြားခဲ့ကြပါတယ်။အသက်17နှစ်ကနေ16နှစ်ကြာအရွယ်ယောက်ျားလေးစနေဦးနဲ့သူတို့ရဲ့ဘောလုံးနီးပြအသက်25နှစ်အရွယ်မျိုးသားတို့ကိုထိုင်းနိုင်ငံမြောက်ပိုင်းချင်းပိုင်းခရိုင်ကထက်လုံးကူထဲမှာပြီးခဲ့တဲ့တနင်္လာနေ့ကတွေ့ခဲ့ကြတာပါ။ပြင်မိနေတဲ့ဘောလုံးအသင်းကိုဂူအပြင်ကဲထုတ်နိုင်ရေးအတွက်ရှင်ငုံနီးတင်ကြားပေးကောင်းပြရမယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့လည်းဘောလုံးတင်းတဲ့ကတချို့လူငယ်တွေကရေမကူးတတ်တာကြောင့်အခက်တွေ့နိုင်ခြေလဲရှိနေပါတယ်။ကဲထုတ်နိုင်ရေးအတွက်မြင်းမြန်ဆန်းဆန်းလုပ်ရမှာဖြစ်ကြောင်းပြည်ထရေးဝန်ကြီးကဘန်ကောက်ဖို့စ်သတင်းစာကိုပြောပါတယ်။ရှင်ငုံသမားသုံးကိရိယာဒီအသုံးပြုမှာဖြစ်ကြောင်းရေတွေတက်လာရင်လုပ်ရကံရခက်ခဲသွားမှာကြောင့်ရေမတက်ခင်မှာကလေးတွေကိုကဲထုတ်ရမှာဖြစ်တယ်လို့လည်းပြည်ထရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့လည်းချင်းပိုင်းခရိုင်အုပ်ချုပ်ရေးမှူးကတော့ဒီလူငယ်တွေကိုရာနှုန်းပြည်ဘေးကင်းမဲ့အခြေအနေမျိုးရောက်မှကဲထုတ်မှဖြစ်တယ်လို့ဒီကနေ့သတင်းထောက်တွေကိုပြောပါတယ်။ကယ်ဆယ်ရေးအဖွဲ့တွေကဂူတဲကရေတွေကိုဆက်ပြီးဆုတ်ထုတ်နေကြပေမဲ့လည်းဒီသတင်းပတ်ကုံပိုင်းမှာမိုးကပိုပြီးတော့တဲလာမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ဘောလုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးရွေးနိုင်ငံနောက်ပိုင်းက host မြို့မှာအသေးခံတက်ခဲ့တဲ့စစ်စင်ရေးတစ်ခုတွင် IS အစ္စလာမ်ဆိုရအုပ်စုရဲ့ခေါင်းဆောင်အဘူဘကီယာအယ်ဘဂဒီရဲ့တားဖြစ်သူတည်ဆုံသွားတဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။ IS ဖွဲ့ခေါင်းဆောင်ရဲ့တားဖြစ်သူဟေရီဖာအယ်ဘာရာရီလို့ဆိုတဲ့လူငယ်တူရဲ့ဓာတ်ပုံကိုစစ်သွေးကြွအဖွဲ့ရဲ့သတင်းဌာနတစ်ခုဖြစ်တဲ့အယ်နာရှီယာကထုတ်ပြန်ခဲ့ပြီး host မြို့မှာခြေစိုက်ထားတဲ့ရုရှားနဲ့စီးရီးယားစစ်တပ်ဖွဲ့တွေကိုတိုက်ခိုက်တဲ့စစ်စင်ရေးအတွင်းမှာကြာဆုံးသွားတာလို့လည်းဖော်ပြခဲ့တာပါ။အမေရိကန်စစ်တပ်ကတော့ IS ခေါင်းဆောင်ရဲ့တားဖြစ်သူတည်ဆုံကြောင်းတရစ်ဖော်ပြချက်တွေကိုတွေ့ရကြောင်းပြောဆိုခဲ့ပေမဲ့အတည်ပြုချက်တော့မပေးခဲ့ပါဘူး။အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေနဲ့ပတ်သက်မှုမရှိတဲ့တပ်ဖွဲ့တွေပေါ်တိုက်ခိုက်မှုတွေမှာမှတ်ချက်ပေးဖို့မတင့်တော်တဲ့အကြောင်းအလဲပိုင်းဒေသကြီးကအမေရိကန်စစ်ဌာနချုပ်က VOA ကိုတုံ့ပြန်ဖြေကြားခဲ့တာပါ။ IS အဖွဲ့ခေါင်းဆောင်ရဲ့တားဖြစ်သူ UN နိုင်ငံသားအမည်အီဘရာဟင်အဝတ်ဘာရီယာယူရိုနိုင်ငံမိုဆူမျိုးကိုအစ္စလမ်ဘာသာရေးစီးမင်းနဲ့အုပ်ချုပ်တဲ့ဒေသဖြစ်2014ခုနှစ်ဇွန်လကကြီးညာခဲ့ပြီးခေါင်းဆောင်တူဖြစ်တဲ့အုပ်ချုပ်ခဲ့သူလည်းဖြစ်ပါတယ်။နောက်ပိုင်းမှာတော့ကမ္ဘာမှာအလို့ရှိဆုံးသူတူဖြစ်လာခဲ့ပြီးစုငွေဒေါ်လာ25,000,000ထုတ်ပြန်ခဲ့ရတဲ့ဒီပါ2019 သုံးကရုရှားရဲ့လေကြောင်းတက်ခတ်မှုတွင်ထိမှန်ခဲ့ကြောင်းရုရှားကာဝေးဝန်ကြီးဌာနကကြေညာခဲ့တဲ့ဖြစ်ရပ်အပါအဝင်သူထိခိုက်သေးဆုံးခဲ့တယ်ဆိုတဲ့သတင်းတွေတော်တော်များလည်းအရင်ကလည်းဖတ်ပေါ်ခဲ့ပူပါတယ်
ပိုလန်နိုင်ငံမှာတရားရုံးချုပ်တရားသူကြီးချုပ်ကိုယာရူးကနေအနားယူခိုင်းတဲ့ဥပဒေကိုဆန့်ကျင်ပြီးတရားသူကြီးချုပ်မာဂိုဇာတာဂတ်စ်ဒရော့ဖ်တရားရုံးကိုလာရောက်ခဲ့ပါတယ်ဥပဒေကိုဆန့်ကျင်ကန့်ကွက်သူထောင်နဲ့ချီတရားရုံးအပြင်ဘက်မှာစုဝေးဆန္ဒပြခဲ့ကြသလိုသူတို့ကိုတရားသူကြီးချုပ်ကကျေးဇူးတင်စကားပြောကြားခဲ့ပြီးတရားဥပဒေစိုးမိုးရေးကိုအကာအကွယ်ပေးဖို့သူအခုလိုလာရောက်တာဖြစ်တဲ့အကြောင်းလည်းပြောပါတယ်အင်္ဂါနေ့မှာစတင်အသက်ဝင်တဲ့ဥပဒေကတရားရုံးချုပ်တရားသူကြီးတွေရဲ့တာဝန်ထမ်းဆောင်ခွင့်တက်တန်းကိုလျှော့ချလိုက်တာကြောင့်တရားသူကြီးချုပ်အပါအဝင်တရားရုံးချုပ်တရားသူကြီးသုံးပုံတစ်ပုံကျော်ဒီကနေ့ဗုဒ္ဓဟူးနေ့ကဆလာတာဝန်ကနေမဖြစ်မနေအနားယူရမှာဖြစ်ပြီးဒီအပေါ်အများကမကြည်မနက်ဖြစ်နေကြတာပါအနာရလက်ရရင်အစိုးရဟာတရားစီရင်ရေးကဏ္ဍကိုလွှမ်းမိုးချုပ်ကန့်ဖို့ကြိုးပမ်းနေတာလို့အထက်ခံတွေကဝေဖန်ပြောဆိုကြပါတယ်အစိုးရကတော့တရားစီရင်ဆိုင်ရာဥပဒေအတော်များများဟာကွန်မြူနစ်ခေတ်ကတည်းကရှိခဲ့တဲ့ဥပဒေတွေဖြစ်တာကြောင့်ဒါတွေကိုပြင်ဆင်ပြဋ္ဌာန်းဖို့လိုအပ်တဲ့အတွက်ခုလိုလှုပ်ဆောင်တာဖြစ်ကြောင်းပြောပါတယ်။ဒါကိုလက်မခံသူတွေကတော့တရားရည်ကဏ္ဍလွတ်လပ်စွာလှုပ်ဆောင်ခွင့်ရရေးမြို့တော်ဝါဆောနဲ့တခြားမြို့ကြီးတွေမှာပါဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အဖွဲ့ဝင်နိုင်ငံတွေအနေနဲ့ EU ဥရောပသမ္မတရဲ့ဥပဒေတွေနဲ့အညီလိုက်နာမှုရှိမရှိစောင့်ကြတဲ့ဥရောပကော်မရှင်ကလည်းအခုဥပဒေတည်အတွက်ပိုလန်ဆိုရကိုဥပဒေကြောင်းအရာအရေးယူဖို့စတင်လှုပ်ဆောင်နေပြီဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံပြည်ရမျိုးတော်မှာနှစ်ရက်ကြာချစ်ချီပွဲစဉ်ပထမတင်းနေ့ဖြစ်ဒီနေ့မှာတော့တောင်နှမြောက်ကိုရီးယားအမျိုးသမီးဘတ်စကတ်ဘောကစားသမားတွေစုပေါင်းပြီးအသင်းခွဲရှင်ပြိုင်ကစားကြပါတယ်။ရုံရောင်ချုံချူရင်အကစားရုံကပြည်သက်18000ရှစ်မောက်ကစားတဲ့ပွဲမှာတော့အသင်းကငင်းချမ်းရေးလို့ရေးထားတဲ့အဖြစ်အောင်စစ်ချေဝတ်ထားပြီးနောက်တစ်သင်းကတော့တာယာဝါပြောရည်လို့ရေးထားတဲ့အစိမ်းအောင်စစ်ချေတွေကိုဝတ်ဆင်ကစားကြကြတာပါအစိမ်းအောင်သင်ကတော့103မှတ်ရပြီး102မှတ်ရခဲ့တဲ့အဖြစ်အောင်သင်ကိုအနိုင်ရပါပါတယ်အမျိုးသားတွေစူပေါင်းကစားမဲ့ပွဲစဉ်တွေတော့ဒီနေ့နောက်မှဆက်လက်ကစားကြမှာပါတောက်ချန်နဲ့တောင်ကိုရီးယားကိုမပြောင်းရင်ကျန်တာပြည်နယ်မှာတော့တောင်နှမြောက်အသင်းတွေရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ဘတ်စကတ်ဘောအားကစားဝတ်သနာရှင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အားကစားပွဲတွေကိုလာကြည့်မကြည့်ဆိုတာကတော့တရင်ထုတ်ပြန်ထားတာမရှိပါဘူးတောက်ကိုရီးယားနိုင်ငံကစီဝါရေးလုပ်ငန်းစုကြီးတစ်ခုဖြစ်တဲ့ဟွန်ဒေးကတိစောက်ပြထားတဲ့မြောက်ကိုရီးယားနိုင်ငံပြည်ဝင်မျိုးတော်ကအားကစားရုံမှာ2003ခုနှစ်ကနှစ်နိုင်ငံဘတ်စကတ်ဘောအသင်းတွေရှင်ပြိုင်ခဲ့ကြတာနောက်ဆုံးလည်းဖြစ်ခဲ့ပူပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတဲ့တောက်ကိုရီးယားနိုင်ငံပြည်ချမ်းမျိုးကဆော့ရဒီအိုလံပစ်အားကစားပွဲတော်ကိုမြောက်ကိုရီးယားကောင်းဆောင်ကအားကစားသမားတွေဆီလဖို့ကမ်းလှမ်းချက်ကိုတောက်ကိုရီးယားကလက်ခံခဲ့ပြီးနောက်မှာပဲတန်တမာရေးရထိတွေ့ဆက်ဆံမှုတွေနဲ့တူအားကစားသမားတွေလည်းအပြန်အလှန်ရှင်ပြိုင်ကစားနေကြတာပါ
ဒီကနေ့ဗုဒ္ဓဟူးနေ့ကတော့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။ပြည်ထောင်ထံကနေလွတ်လပ်ရေးရယူခဲ့တဲ့242နှစ်မြောက်လွတ်လပ်ရေးနေ့မှာတော့နိုင်ငံတော်ဝန်ပျော်ပွဲရှင်ပွဲတွေ၊ချီတက်ပွဲတွေ၊မီးရှို့မီးပွဲတွေပြစ်ပေါက်ဆင်နွှဲကြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမ္မတကရောမလာနီယာတို့ကတော့စစ်တပ်မိသားစုဝင်တွေနဲ့အင်ဂျီရောမှာပျော်ပွဲရှင်ပွဲကျင်းပကြမှာဖြစ်ပါတယ်ရှင
်။
ပေါ်ရုံးနဲ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မှတင်ပြထတူကကြေညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရှိခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်ကမ္ဘာ့ဘဏ်အနေနဲ့မြန်မာနိုင်ငံကိုကူညီထောက်ပံ့ပေးနေတာတွေရပ်ဆိုင်းမယ်ဆိုတဲ့သတင်းဟာမမှန်ကန်ပဲအကူအညီတွေဆက်လက်ပေးသွားဖို့ရှိတယ်လို့ကမ္ဘာ့ဘဏ်ဖက်က VOA ကိုပြောပါတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲရေးအတွက်ကမ္ဘာ့ဘဏ်အနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ Pacific ဒေသဒုဥက္ကဋ္ဌဟာလည်းမကြာခင်မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိခဲ့တဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌကမြန်မာနိုင်ငံကိုလာမယ့်စီမံကိန်းတွေမှာငွေကြေးထောက်ပံ့တာတွေရပ်ဆိုင်မှုပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းစာတစ်စောင်ဖြစ်တဲ့ Independent နဲ့ရေးသားချက်ဟာမမှန်ကန်ပဲအကူအညီတွေဆက်လက်ပေးသွားမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ဘက်ကတုံ့ပြန်လိုက်တာပါလက်ရှိမှာကူညီပေးနေတဲ့လုပ်ငန်းတွေကိုကောင်တယ်ပေါ်နေပြီးဖွံ့ဖြိုးရေးအတွက်ပြုပြင်ပြောင်းလဲမှုတွေကိုလည်းဆက်လက်ကူညီပေးသွားမယ်လို့မြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ပြန်ကြားရေးတာဝန်ခံကိုကျော်စိုးလင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီမြန်မာနိုင်ငံရုံးအနေနဲ့ကတော့ဒီတစ်ဖက်နိုင်ငံမှာပြောတဲ့တစ်ဖက်နိုင်ငံတစ်ဖက်သတင်းမီဒီယာပေါ့နော်ဒါတို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောတဲ့ဟာပေါ်မှာတော့ကျွန်တော်တို့ဘာမှမတ်ချက်တော့မချလို့ပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကဒီမှာအဓိကဘာကိုပြောချင်လဲဆိုတော့ကျွန်တော်လောလောဆယ်ဒီမှာရှိနေပြီးတာလုပ်ငန်းကိုကောင်းတဲ့ပုံနေပြီးတာလုပ်ငန်းနေရာလဲပြရတဲ့သူတော့အကုန်လုံးကတော့လက်ပတ်နေပါတယ်လို့ဆောင်ရွက်နေပါတယ်ကျွန်တော်တက်ဆိုင်နဲ့ဌာနဆိုင်ရာဒီဒီဝန်ကြီးဌာနဒီဒီနဲ့ပေါ့နော်ကျွန်တော်အဲ့ဒါတွေကလည်း ဆက်လက်ပြီးတော့မှဆောင်ရွက်နေပါတယ်အဲ့တော့ကမ္ဘာပိုင်အနေနဲ့ကတော့ဒီကမ္ဘာပြည်ရဲ့ဒီကွန်မြူရီနောက်ကြီးပွားရေးပြုရင်ပြောင်းလဲရေးလုပ်ငန်းတွေမှာလည်းဆက်လက်ပြီးတော့မှကူညီသွားမယ်ဆိုတာကိုကျွန်တော်ဒီနေ့ထုတ်ပြန်လာတာပါ
ဒီအပိုင်းမှာလည်းကမ္ဘာပိုင်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဒုဥက္ကဋ္ဌဗစ်တိုးရီးယားကွာလာကမြန်မာနိုင်ငံကို၈ရက်ကနေ၁၀ရက်ထိ၃ရက်ကြာလာရောက်မှာဖြစ်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိရလို့ကမ္ဘာပိုင်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဗစ်တိုးရီးယားကွာလာဟာရခိုင်ဒေသမှာအစိုးရကဆောင်ရွက်နေတဲ့လုပ်ငန်းတွေကိုပံ့ပိုးကူညီသွားဖို့ဆွေးနွေးမှာဖြစ်တယ်လို့လည်းကိုကျော်စိုးလင်းကစပြောပါတယ်
ရှေ့ဆက်ပြီးတော့မှမြန်မာနိုင်ငံကိုမြန်မာနိုင်ငံရဲ့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေပေါ်မှာကမ္ဘာပိုင်အနေနဲ့ဘယ်လိုမျိုးပံ့ပိုးဆောင်ရွက်သွားမလဲဆိုတာကိုအဓိကဆွေးနွေးကြမှာပါ။အဲဒီမှာရေးကြီးတဲ့ချက်ကတော့ဒီရခိုင်ပေါ့နော်ရခိုင်ဒေသမှာလည်းတိုင်းပြည်နယ်မှာလည်းဒီငြိမ်းချမ်းရေးပြန်လည်တည်ဆောက်ဖို့နောက်ပြောဒီမတူညီတဲ့လူမှုတိုင်းဝိုင်းနေကြတယ်မှာပို့ပြီးတော့မှဒီညီညွတ်များတာပြီးတော့တခါတာဖြစ်တဲ့လူမှုပေါင်းစည်းရေးအခြေအနေတွေပေါ်ထွန်းလာဖို့အတွက်ကိုဒီနိုင်ငံတော်ဆိုးရွားကလည်းဆောင်ရွက်နေတာရှိတယ်။အဲဒီဆောင်ရွက်နေတဲ့လုပ်ငန်းတွေပေါ်မှာကမ္ဘာပံနေနဲ့ဘယ်လိုမျိုးပံ့ပိုးကူညီသွားမလဲဆိုတာတွေအဓိကဆွေးနွေးကြမှာပေါ့နော
်ကမ္ဘာပံဟာ1988ခုနှစ်ကနိုင်ငံတွေဖြစ်ပေါ်နေတဲ့အရေးကြီးကြောင်းကူညီထောက်ပံ့ပေးတာတွေကိုနှစ်ပေါင်း20ကျော်ရပ်ဆိုင်ခဲ့ပြီးနောက်မှာတော့92ခုနှစ်ဦးသိန်းစိန်စိုးဝါတက်တက်လာတဲ့အခါမှာကူညီထောက်ပံ့တာတွေကိုပြန်လည်စတင်ခဲ့ပါတယ်ကမ္ဘာပံဟာ92ခုနှစ်ကစပြီးလက်ရှိအချိန်ထိအမေရိကန်ဒေါ်လာတန်းထောင်နဲ့ညီမျှတဲ့နှစ်ရှိချင်းငွေနဲ့ကူညီထောက်ပံ့ပေးနေရလည်းဖြစ်ပါတယ်ခင်ဗျာ
ကိုထအောင်ခံပါရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်တိုင်းရင်းသားဒေသတွေမှာဖို့ချုပ်အောင်ဆန်းကျေးရုပ်စိုက်ထူမဲ့စီစဉ်တွေကိုဆောင်ရွက်မယ်ဆိုရင်ဒေသခံလူမျိုးစုတွေဒေသခံတွေနဲ့ညီနိုင်တိုင်းပင်ဆောင်ရွက်တင်တယ်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောပါတယ်ကြားပြင်းနဲ့လိုက်ကော်မျိုးမှာဖို့ချုပ်ကျေးရုပ်ထားရှိရင်းနဲ့ပတ်သက်လို့ဒေသခံတွေနဲ့အစိုးရအာဏာပိုင်တွေကြားတင်းမာမှုဖြစ်ခဲ့တာဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့လည်းသူကပြောပါတယ်မြန်မာနိုင်ငံအနှံ့အပြားအထူးသဖြင့်တိုင်းရင်းသားဒေသတွေမှာဖို့ချုပ်ကျေးရုပ်တွေစိုက်ထူဖို့အစီအစဉ်တွေအပေါ်ဖွေဖန်ကန့်ကွက်မှုတွေတိုးလာချိန်မှာNLD ပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောဆိုခဲ့တာပါ VOA သတင်းထောက်နိုင်ကိုအိမ်ကမေးမြန်းသတင်းပေးပို့ထားပါတယ
်ကြရပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုတ်ဆက်စုသွားမဲ့ပုံမှာဂရင်းနေဖွဲ့စည်းတွေကနေမနေ့ကကန့်ကွက်ဆန္ဒပေါ်တော့မှုဖြစ်ပွားခဲ့တာပါတိုင်းဒေသတွေမှာဗိုလ်ချုပ်ရုပ်ထုတ်ဆက်ရှိမှုကြောင့်ကန့်ကွက်ခံရတဲ့ပုံအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဗဟုပြန်ကြားရေးကော်မတီတွင်မှုမုံရွာအောင်ရှင်ကသူ့အမည်ကိုခုလိုပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းဆိုတာကတော့တိုင်းဒေသတွေရဲ့ကောင်းဆောင်အပြင်တမျိုးသားလုံးရဲ့ကောင်းဆောင်လေမမလူမျိုးကြီးကြရဲ့ကောင်းဆောင်မဟုတ်ဘူးဒီလိုအစားလုံးကြီးရုပ်တုဟိုဖြတ်ကြည့်ရကြတယ်ကခုနောက်ပိုင်းမှာတော်တော်များများဖြစ်လာကြတာကိုပြီးတော့အခုပြရားပြည်နယ်အနေနဲ့စပြီးတော့ပြည်နာအဲ့တော့ကျွန်တော်ပြောချင်တာကပြရားပြည်နယ်ရဲ့ဒီကိန်းသာမြို့နယ်ကြီးတွေရဲ့ပြည်နယ်တွေမှာပဲပြည်နေပေါ့လေဒီလိုကိစ္စတွေလုပ်မယ်ဆိုရင်တော့အဲ့ဒီကရံဒီလူတွေရဲ့သဘောထားတွေကိုမြင်လာရမယ်တော့အဲ့ဒီကဒီလူတွေရဲ့သဘောထားတွေနဲ့ဒီကနေ့ပြီးတော့လုပ်တင်တယ်လို့ထင်နေရတာနော်
ကြရပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထားရှိဖို့ဟာပြည်နယ်ဆိုရကနေလှုပ်ဆောင်လာဖြစ်ပြီးနိုင်ငံရေးရကစားတာဖြစ်တယ်လို့ဆန္ဒဖော်ထုတ်ကော်မတီခေါင်းဆောင်ခွန်တောမတ်ကပြောပါတယ
်ခုကတော့ဒီဝီထုတ်ကနေစပြီးတော့ကိစ္စမှုတက်တာဒီနောက်မှာဘယ်သူတွေရှိလဲဆိုတော့ကျွန်တော်တို့လက်ရှိနေရတော့ကျွန်တော်ထုတ်တော့ခုအချိန်ကမကျဘူးပေါ့နော်ဒီနိုင်ငံရေးရဗိုလ်ချုပ်အောင်ဆန်းကျေးရုပ်အတုံးစပြီးတော့တစ်ထက်လဲကနေဒီထိရဲ့အမိုင်းမသိမှုခွင့်ကောင်းကြည့်ပြီးတော့ဒီဆိုရကဒါကိုကစားခင်နေတဲ့ပုံစံမျိုးတော့ဖြစ်တယ်
ပြည်နယ်ဆိုရဖွဲ့အနေနဲ့ဗိုလ်ချုပ်ကျေးရုပ်စုဆားရှိဖို့လိုလားနေသလိုဂရင်နေလူဖွဲ့စည်းတွေအနေနဲ့ကတော့တမိုင်းကြောင်းရပတ်သက်မှုမရှိတဲ့ရုပ်စုဆားရှိဖို့အတွက်ကန့်ကွက်နေခဲ့ကြတာပါဒီနေ့ဒေသခံတွေရဲ့အမြင်တော်သားနဲ့ပတ်သက်လို့မုံရအောင်ရှင်ကအခုလိုပြောပါတယ
်။ဒီရပြည်နယ်ဆိုတာကပိုးလုံးရတဲ့အင်္ဂလိပ်လက်ချက်တွေရတယ်။ဒီကအုပ်ချုပ်ခွင့်ရပြည်နယ်တစ်ခုအနေနဲ့ထားခဲ့တယ်ဆိုတာကျွန်တော်သိရတယ်။ကျွန်တော်မှတ်ခဲ့ပါတယ်။ဆိုတော့အဲ့ဒီအပေါ်မှာမူတည်ပြီးတော့ပေါ့လေဒါကဒီပြည်နယ်မှာရှိတဲ့အချို့အရာကိုကျဲမြဲနေတယ်လို့ကျွန်တော်ထင်တယ်လေ။ဒါတော့ဒါကိုကျွန်တော်အပြစ်မပြောပါဘူးဒီကိစ္စကို။ဒီလိုလည်းပဲကျွန်တော်တို့ကပါပဲလုပ်လို့ပေါ့လေ။ကျွန်တော်တို့သမိုင်းနဲ့ပဲညှိညှိဘယ်လိုပုံစံကြီးလဲညှိညှိနော်။အာနီနဲ့ရည်ညီပေါ့ဒီကကမှာတော့အလုံးအားလုံးတစ်ဖက်ပြည်တယ်နိုင်နဲ့အယူဆလုံးတစ်ဖက်ပြည်လို့နိုင်နဲ့အယူဆရင်းနဲ့ပဲအကျဉ်းကောင်းပြီလေကျွန်တော်တို့ထင်ပါတယ်
တိုင်းဒေသတွေအတွင်းဗိုလ်ချုပ်ရုပ်ထုဆားရှိမှုဗိုလ်ချုပ်အောင်ဆန်းတရားမြေပေးမှုစတဲ့ NLD ပါတီရဲ့လှုပ်ဆောင်ချက်ကိုဒေသခံတိုင်းဒေသတွေကလည်းအလိုမရှိကြောင်းညှိနှိုင်းတင်ပြပေမဲ့ NLD ဘက်ကတော့အလေးမူရှင်းမရှိတဲ့ဖြစ်စဉ်တွေလည်းရှိနေခဲ့တာပါ
อันนี้ยังมุ่งยาอันนี้เราเปลี่ยนเลยที่มีอายุสูงเรื่องมุ่งใจลูกสาวนี่เรื่องสูบบุหรี่แต่ช่วงที่ได้เรื่องมาเปลี่ยนนะที่ป้อนนี่แค่ได้เจ้าตอนนี้เราเรื่องสนับกุลเลี้ยงสาวลูกอ่ะเดี๋ยวอันนี้ที่บ้านที่ผู้เปลี่ยนใจก็มาที่ตัวมุ่งมุ่งยาอังเชงก็สูบอะไรอันนี้ที่เดี๋ยวเราดูเลยที่ใช้ไม่ที่ไม่ดีเอาไม่ใช้ที่ไหนแต่เราเราเราเลือกจะไม่ใช้บ่เลยที่นี่คือการงานที่เดี๋ยวเราทำได้เลยที่ใช้ไม่
เดี๋ยวเราสู้ยาเดี๋ยวเราเก่าเราหมดเราต้องมีเงินด้วยนี่ก็เป็นเรื่องที่ไม่ได้เงินเลยนี่ด้วยเดี๋ยวเราลงมือเลยนี่ส่วนหลังนั้นเสียนี่ก็ขยับไปในตำแหน่งเจ้าเนี่ยเชื่อกูกังวลเจ้ารู้สึกเข้าใจเขาเรื่องเงินเสียอู้กูปุ่มมาง่ายง่ายข้าวคุยกังเงินเนี่ยขยับไปในส่วนยาอาณาบริการเนี่ยแต่ยาเสียสุขให้พี่มันได้พามาแต่ยาอยู่งานนี่เสียสุดว่ามาเชื่อไปเลย
อเมริกาดิโมกราฟีพอจะยึดกับพวกนั้นยาสุยาพวกนั้นยินเอาไปมาดิโมกราฟีชี้กันก็มุ่งละเมลูมีอะไรแค่จะไปมาเลยสนับสนุนผู้ป่วยมาเยี่ยมมุ่งด้วยตั้งสิ่งไปเป็นผู้ด้วยลุล่าสวาพิอสุจิตาคุยปอการทำผู้ด้วยปูมีอะไรเลยลูกคุยสาวจีเลล่าตุริกันเลยวิบังผู้ด้วยเลยสิ่งนี้ไปเลยครับเนี่ยในกรณีที่ประเทศเราว่าเช่นพิอเอเนมาไปงานในปูรุเนียเฟดรินเอโกแล้วดูมีด้านเสงาตรงเซตเนี่ยตรงเซนเนี่ยงานเสร็จดูการในเซเลทเทอร์เลนิบาร์เ ဖော်ပြောဆိုခွင့်ကိုထိန်းချုပ်ထားတဲ့ဆက်သွယ်ရေးဥပဒေပုံမှန်နဲ့တရားစွဲဆိုခံရမှုကဒီကနေ့ဇူလိုင်လ၄ရက်နေ့အထိတရားစွဲဆိုမှုပေါင်း၁၂၀ကျော်ရှိသွားပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှူရှားမှုအတန်းကပြောဆိုလိုက်ပါတယ်။အရင်အစိုးရကဆွဲဆိုမှုကစက်တမှုပဲရှိခဲ့တာမို့အခုလိုရတဲ့အစိုးရလက်ထက်မှာအမှုတရားကျော်လာရဟာမြန်မာဒီမိုကရေစီနောက်ကျောင်းပြန်နေသလားဆိုတာမေးခွန်း ဒီမှာအနေနဲ့ဒီအဆွဲဆိုခရယာမှုကစက်တပ်မှုပဲရှိခဲ့ပေမဲ့အခုအန်အန်ဒီဆိုရလက်ထက်မှာဆိုရင်ရှက်တပ်မှုရှိခဲ့ပြီးတော့ဒီလက်ရှိဆိုရလက်ထက်မှာဥယျာဉ်မပြင်းရသေးခင်မှာအမှုကူးစက်ရှိပြီးတော့ဥပဒေပြင်ပြီးမှတုံးတဲ့တုံးမှုရှိရလို့ကျွန်တော်ထုတ်ပြန်တာဖြစ်ပါတယ်ဗျ။ဒီဥပဒေပြင်ခြင်းဟာကအားနည်းချက်တွေရှိတယ်။ဥပဒေပြင်တာနိမ့်မှန်မှုဆိုတာကိုကျွန်တော်တို့ကတတိယ
ီးပေါ့နော်ဖရီးဇာမှာ instruction ကတော့ပို့ပြီးတော့ကန့်တတ်ချုပ်ချက်ခံတာတယ်နောက်တစ်ခါဟိုလုံခြုံရေးအကြောင်းပြချက်နဲ့ဟိုမှာ rider သတင်းဌာနတရားတော်တရားစွဲခံရတယ် access information နဲ့ပတ်သက်တာပေါ့လို့လို့လည်းလုံလို့မရတာတွေဒါတွေကပို့များလာပို့ချုပ်ချက်လာလို့ဖြစ်ဒီဟို6ယောက်ကကြီးခုနများလာတာကတော့အဓိကကျတဲ့အချက်ကလူရဘူးတရားစွဲလို့ရသွားပြီနောက်ခါတရားစွဲဖွဲ့ကြည့်ရတယ်ပဲဥမာတရားရဲစခန်းဆိုပါဆိုအရင်တော့အမကမရဘူးဆိုတော့တော်တော်ခဲခဲရင်းဖြစ်တယ်အခုအမကလည်းပြီးလို့ရတယ်ဆိုတော့စွဲတဲ့လူရဲလေရဘူးပေါ့နော်ဖြစ်လာတဲ့အနေဒါပေမဲ့တစ်ခုလုံးခြုံပြောမယ်ဆိုရင်တော့ freedom of expression ကကျလာတယ်နော်ကန့်တက်ချက်တွေပိုများလာတယ်ပိုပြင်းချုပ်ချင်လာတယ်အဲ့ဒါတစ်ခါတည်းရန်ကျတော့ကျွန်တော်တူဦးရင်းသဘောပြောရရင်ဒါသွေးဥသားရုပ်ဟုတ်ကဲ့လားလို့တော့တာမယားရှိတယ် ထိုက်ကသားတွေရဲ့လွတ်လပ်စွာဆရာထုတ်ဖော်ခွင့်အပါအဝင်လွတ်လပ်စွာအပြေသဘောထားကွဲပြားနိုင်ခွင့်အပေါ်ဥပဒေကြောင့်အရာတရားဝေပိတ်ပေတားစီသလိုဖြစ်နေတဲ့ဆက်သွယ်ဥပဒေပုံပါကတော့ပြင်ဆင်တာထက်စာရေးဖြတ်သိမ်းပြစ်တဲ့ဥပဒေပုံပါဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှူရှားမှုအတန်ကပြောပါရယ်။မဖြတ်လို့မရဘူးဒီနေရာကိုဖြတ်ဖို့ဖြတ်ဖို့လိုအပ်တယ်ဘောနော်။ဘ ပဲသင်သားတယ်
ဒါဒီဆိုရလက်ထက်အေးအေးယူမှုတွေပုံများလာတာကတော့တည်လွတ်လက်ခွင့်တည်စည်းစည်းမှုကိုထိ ंछ ုပ်နေတာဖြစ်ပြီးလွတ်လက်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆန္ဒသဘောထားတင်ပြခွင့်တွေကိုအတော်လေးတင်းကျပ်လာနေတဲ့အနေအထားဖြစ်လာနေတယ်လို့လည်းလူခွေအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်ရှင်
။မဆမုံမင်းမြန်တင်ပြသွားတာပါရှင်။ခုတော့ထိုင်းရောက်ရွှေပြောင်းအလုသမားတွေရဲ့သတင်းဖက်ဆက်ရအောင်ပါ။ထိုင်းနိုင်ငံတွင်မှာနိုင်ငံခြားသားအလုသမားတွေနဲ့ပတ်သက်တဲ့ဥပဒေအရတရားမဝင်အထောက်အထားမဲ့သူတွေကိုလိုက်လံဖမ်းဆီးတော့မယ်ဆိုတာကြောင့်ဂျွန်လနောက်ဆုံးပတ်ကနေဂျူလိုင်လအတွင်းမှာလက်ခံကျွေးရေးစခန်းကရတဲ့တရင်အချက်လက်တွေရနေရပြန်သူတွေဟာတနေ့ကို900ကနေ1000ကျားရှိနေတယ်လို့မြန်မာတန်ယုံကပြောပါတယ်ဒီအကြောင်းအပြည့်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းတရင်ထောက်မအေးအေးမာကအခုလိုတရင်ပေးပို့ထားပါတယ
်ထိုင်းလူ့သမားဝန်ကြီးဌာနကနေနိုင်ငံသားလူ့သမားတွေကိုအထောက်အထားပြုလုပ်ပြီးတဲ့နောက်ဆုံးရဖြစ်တဲ့ဂျွန်လ30ရက်ကျော်လွန်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံအတွင်းမှာအဖမ်းဆီးတွေကတော့ရှိနေပါတယ်ဒါပေမဲ့အခုအချိန်ထိအလုံးရင်းနဲ့ဖမ်းဆီးတာမျိုးတွေတော့မလုပ်သေးပါဘူးဒီအတွက်အထောက်အထားမရှိသူတွေဟာတက်ခရိုင်မဲဆောက်မြို့ချစ်ကြည်တရားကနေနေရှင်ပြန်နေတာဟာလူဦးရေ900လောက်ကနေ1000ကျားလောက်ပဲရှိတယ်ဆိုပြီးမြန်မာတန်ရုံးရဲ့မဲဆောက်တာဝန်ခံအလုသမားတန်ရာရှိဦးအောင်မင်းကအခုလိုပြောပါတယ်ဟုတ
်ကဲ့ကျွန်တော်ပြန်လေးသေးသေးစမ်းတော့ဒီခုနောက်ပိုင်းမှာအရန်ညားလာတယ်ဆိုတာလည်းမှန်ပါတယ်အရန်ညားလာတယ်ဆိုရင်ဒါပေမဲ့တရက်ကိုကျွန်တော်တို့ထင်တယ်ကျွန်တော်900-800ပေါ့နော်အဲ့လိုဆိုအလုံးစုံမှာ1000တော့မှပဲပြီးကိုခင်းနေမြာမျို
းညောင်ရီကျိုးစိုးရေးစခန်းကနေ2018ခုနှစ်ဇွန်လကနေစတင်ပြီးရှစ်ပြောင်းလို့သမားတွေကိုပြန်လည်လက်ခံပေးခဲ့တာဟာတနှစ်တာကာလအတွင်းမှာ8000ကျော်လောက်ပြန်လက်ခံပေးခဲ့တယ်လို့လည်းသူကဆိုပါတယ
်ဒီကျောင်းလုံးကြီးစခန်းမှာဆိုလို့ရှိရင်ပထမဆုံးကျွန်တော်စတင်ကျင်းသုံးခဲ့တဲ့ဒီကျိုးစိုးပြန်လည်ကျိုးစိုးရေးလက်ခံရေးဆိုပြီးပြောမှလုပ်ခဲ့တဲ့ဇွန်29ကနေပြီးတော့2018ဇွန်29ကနေလက်ခံရရှိတာကိုဆိုလို့ရှိရင်8000ကျော်လောက်ဖြစ်သွားပြီပေါ့နော်အမေတရက်ကို1000ကျော်ကြီးဆိုတာမျိုးတော့မဟုတ်ပ
ါအလုသမားတွေအနေနဲ့တရားမဝင်တဲ့နီးနဲ့နေထိုင်တာမျိုးတွေမလုပ်ဘဲတရားဝင်တဲ့နီးနဲ့သာလာကြဖို့ကိုလည်းအလုသမားတန်ရာရှိဦးအောင်မင်းကအကြံပြုပါတယ
်စာဝင်နေဒီလေဖို့အတွက်ဒါမျိုးအလုသွားလုပ်တဲ့အချိန်မှာကိုယ်ကအဲ့လိုမျိုးဥပဒေချိုးဖောက်ပြီးတော့မှဒီနိုင်ငံကိုရောက်နေရဆိုရင်ကိုယ့်ရဲ့နိုင်ငံကိုဂုဏ်သိက္ခာကိုဝစီသက်စီမှာမို့လားအဲ့ဒါဆိုကိုယ်တရားမဝင်ဘူးကိုယ်ကဥပဒေနဲ့မညီဘူးဆိုရင်ကိုယ်တရားဝင်အောင်ကိုယ်လုပ်ဖို့အလုသမားတွေဒါမှမဟုတ်ကြီးကြီးလူလူတွေနဲ့တာဝန်ရှိတယ်လို့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ
်။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းအလုသမားနှစ်တန်းကနေသုံးတန်းလောက်ရှိတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပြီးလက်ရှိမှာတော့အထောက်ထားလက်မှတ်လုပ်သူကတတန်းကျော်လောက်ပဲရှိသေးတယ်လို့သိရပါတယ်ရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါသည် DVB ရုပ်သံစလောင်းကနေပြောနေစဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 Jolu ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေစဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာလဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲထိ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင်တိုက်ရိုက်ထုတ်လွှင့်ချင်တဲ့တပြင်းကြီး VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလဲလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ4ရက်ပုဒ်ထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းဘက်စင်ကဏ္ဍတွေထဲမှာတော့လူထုနဲ့ကြမ်းမာရေးအားကစားကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒီတစ်ပတ်ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှာကြားဖို့ရှိနေတာကတော့
ကျွန်တော်ပြဿနာကသမန်ပါမတန်ဆွမ်းဆိုတာကိုမတန်မဆွမ်းဆိုတာကဒရာရတူနေတဲ့ပြဿနာဖြစ်တယ်ကျွန်တော်ရဲ့ဒီကကောင်းတဲ့ဗမာစကားရှာမရဘူးပြဿနာလေဒါကကြတော့
မြန်မာနိုင်ငံမျက်မမြင်များအသင်းချုပ်ရဲ့ဥက္ကဋ္ဌဦးအောင်ကိုမြင့်ပြောတော်တာပါအပြည့်အစုံကိုတော့မကြားခင်ကြားမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ဂျာမန်ရေကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်တနင်္ဂနွေနေ့တိုင်းတင်ဆက်ပေးနေတဲ့လူလူနဲ့ဂျာမန်ရဲ့အစီအစဉ်မှာတော့အနေထိုင်အစားအသောက်ဟာကျန်းမာရေးအပေါ်အများကြီးတက်ရောက်မှုရှိရဲဆိုတဲ့အတိုင်းအစီအစိမ့်အချိုအငံတက်ပါတဲ့အစားအသောက်တွေကိုနှစ်ရှည်လများစားမယ်ဆိုရင်နှလုံးသွေးသောဆီချိုကင်ဆာရောဂါတွေဖြစ်နိုင်ခြေပိုများပါတယ်။ဒါကြောင့်ငယ်စဉ်ကလေးဘဝကလေးကကျန်းမာရေးနဲ့မညီညွတ်တဲ့အစားအသောက်တွေကိုတတိသာရှောင်ကင်းနေဆိုတဲ့အကြောင်းကိုလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ပြထားပါတယ်ရှင်။
ခဲ့တဲ့အစားအစာတွေအငယ်လုံးခဲ့တဲ့အစားအစာတွေနဲ့အစီလုံးခဲ့တဲ့အစားအစာတွေဟာနှလုံးသွေးတို့နဲ့ဆီးကျိုယောဂါတွေအတွက်ရှောင်ချေသင့်တဲ့အစားအစာတွေပဲဖြစ်ပါလေ။ယောဂရှိသူတွေဟာအချို့အငယ်နဲ့အစီလုံးခဲ့တဲ့အစားအစာတွေကိုရှောင်ချေဖို့လိုအပ်တယ်လို့ယောဂမရှိသေးတဲ့သူတွေဟာလည်းကျွတ်တေကာဝဲတဲ့အနေနဲ့ရှောင်ရှားထားသင့်တယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ။
ငယ်စဉ်ဘဝတည်းကသူကလူကလည်းခန္ဓာကိုယ်လေးချင်းနဲ့ဝရတယ်။အစီစားတာတွေလည်းများတယ်။အငန်စားတာလည်းများရင်သူ့ရဲ့အသက်20ဆိတ်နဲ့တင်ကျတော့သွေးရောယောဂဖြစ်နေတဲ့လူတွေလည်းတွေ့နေပါပြီပေါ့နော်ဒါကြောင့်မလို့ဒီကလေးတွေရဲ့မိဘတွေတင်လည်းကိုယ့်ရဲ့ကလေးတွေကိုနော်သိအလိုလိုက်ပြီးတော့ဒီအဝလွန်စေတော့နော်ကျမရင်နဲ့မညီညွတ်တော့အစီတွေအချိုတွေကိုငယ်စဉ်ကာလမှာတည်းကနော်များများစားသုံးကြရနေစားတော့သူ့ကိုထိမ့်သိမ့်ပေးဖို့လိုအပ်တယ်
သမီးအများကြီးစားတာနဲ့အချိုးရည်တွေအများကြီးတောက်တာဟာလေကိုလေးချင်းမြင့်တက်စီပြီးကျဲပါရည်ကိုထိခိုက်စေနိုင်ပါတယ်အချိုးလွန်ခဲ့တဲ့စားစာတွေကိုငယ်စဉ်ကလေးကခီးတဆိုင်ဆင်းခြင်းစားသုံးသင့်တယ်လို့အဟားဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာတော်ဝင်းမြင့်ကပြောပါတယ်အဲ
့တော့ဒီကလေးတွေကအချိုးရည်တွေပေါ့ခဏနေရပြောသလိုအချိုးရည်တွေကိုအများကြီးတောက်လာတဲ့ကလေးတွေမှာဆိုရှင်အရန်ဝသွားတာပေါ့နော်နောက်ပြီးတော့မမတို့နိုင်ငံကသမီးတွေအများကြီးကြွေးထားတာပေါ့နော်အဲ့တော့သမီးတွေလည်းအများကြီးစားမယ်အချိုးရည်တွေလည်းအများကြီးတောက်မယ်ဆိုရှင်ဒီကလေးငယ်တွေက16နှစ်တောင်မရောက်သေးဘူးပေါ့အရန်ဝသွားတာတွေဖြစ်တယ် overweight ကြီးဖြစ်တယ်အဲ့လိုကလေးတွေလည်းမရကယူစားရမယ်
ကိုလေးချင်းမြင့်တဲ့ချင်းဟာနှလုံးသွေးတို့နဲ့ဆီးကျိုယောဂါတွေဖြစ်ဖို့အခွင့်အရေးကိုတိုးပါစေပါတယ်အရက်မြင့်တဲ့ခန္ဓာကိုယ်လေးချင်းတို့ရဲ့အချိုးအစားကို25ထက်မကျော်အောင်ထိန်းထားသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်မြည်သူမဆိုဘဝတက်တန်တစ်လျှောက်လုံးမှာနော်တမိုင်းနဲ့ညီညွတ်တဲ့လေးချင်းနော်ဆရာတို့ BMI နဲ့ပြောမယ်ဆို25အောက်မှာငယ်စဉ်ဘဝတွေကထိန်းထားမယ်ဆိုလို့ရှိရင်မကူးဆက်တတ်တဲ့ယောဂါတွေမှာပါဝင်တဲ့သွေးရောယောဂါအပြင်ကျန်တဲ့ဆီးကျိုယောဂါနော်နှလုံးယောဂါကင်ဆာယောဂါဒါတွေတော့အကာအကွယ်ရတယ်လို့ဆိုပါတယ်ပေါ့နော
်ကြောင့်လည်းလာတဲ့နေထိုင်မှုဘဝပုံစံတွေထဲမှာအင်တာနက်ဂိမ်းနဲ့မိုဘိုင်းဂိမ်းတွေကိုအလွန်အမင်းဆော့ကစားခြင်းကလည်းကျမကြီးထိခိုက်စေတဲ့အမှုချင်းတစ်ခုဖြစ်ပါတယ်အင်တာနက်ဂိမ်းနဲ့မိုဘိုင်းဂိမ်းတွေကိုလွန်လွန်ချီချီဆော့ကစားမိခြင်းမရှိအောင်ဒီပြုရှောင်ကျင်သင့်တယ်လို့ဒေါက်တာဦးမောင်အောင်ကျော်နိုင်ကပြောပါတယ
်အခုချိန်မှာကလေးတွေကတော့အားကစားဆိုတဲ့အခါမှာအားကစားမစားဘဲနဲ့ဂိမ်းနော်ဆော့နေတာပဲများနေတဲ့အခါကျတော့သူရဲ့ lifestyle ဒီမကူးဆက်တတ်သောယောဂများဖြစ်ပွားမှုအတွက်ကိုတော်တော်လေးအခြေခံကောင်းနေဖြစ်နေတယ်အဲ့ဒါမကောင်းတဲ့အချက်လက်တွေပေါ့နော်အဲ့တော့ကလေးမိဘတွေနဲ့ကိုယ့်ရဲ့သားသမီးတွေကိုကိုယ်လက်လှူရှာမှုနော်နဲ့ဆိုင်တဲ့အားကစားနည်းတစ်ဖြိုးမျိုးမှာနော်စိတ်ပါဝင်စားမှုရှိအောင်ဆောင်ရွက်ပေးဖို့လိုအပ်တယ်เนาะအဲ့လိုဆောင်ရွက်ပေးခြင်းအဖြစ်နဲ့အခုဆရာတို့ဆွေးနွေးနေတဲ့သွေးရောဂါအပြင်ကြံသောစီးကျိုးနှလုံးကြောက်ကပ်ကင်ဆာစသည်အပြင်ဒီယောဂါတွေကိုပါဒီဖြစ်ပွားမှုတွေကိုရှင်းချပြီးသားဖြစ်သွားပါမယ
်ရင်သွေးမိဘတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်လေးတွေကိုပညာရေးမှာထူးချွန်ထက်မြက်စေလိုတာကြောင့်
ကိုလည်းလှူရှာအကစားမှုတွေအတွက်အချိန်ကုန်မခံပဲစာတင်စာချက်တဲ့ကိစ္စတွေနဲ့တော့အချိန်ပြည့်ကုန်ဆုံးစေကြပါတယ်ကိုလည်းလှူရှာအကစားမပြုလို့ချင်းဟာကိုလေးချင်းကိုမြင့်တက်စေပြီးနောက်တစ်ချိန်မှာကုတ္တရခက်ခဲတဲ့ယောဂကြီးတွေကိုဖြစ်ပေါ်ခံစားရစေနိုင်တယ်လို့ဒေါက်တာဒေါဝင်းမြင့်ကပြောပါတယ်ကလေးနည်းနည်းတောင်းလဲဆိုစာချောက်တတ်နေပြီနော်အဲ့တော့ဆက်ဆော့မယ်နောက်ဂိမ်းတွေကစားတာကိုချင်းချ လိုမျိုးဆိုတော့၃နှစ်လောက်ကစကစားရတယ်ပေါ့အဲ့လိုမျိုးတွေမှာမိဘတွေကထည့်ပေးနိုင်တယ်ဆိုရင်ဒီကလေးငယ်တွေကကစားတာနဲ့ပြီးသွားမယ်ပေါ့နော်အဲ့ဆိုဂိမ်းဆော့တာတွေလည်းနေသွားမယ်ကာတွန်းကားကြည့်တာလို့ TV ကြည့်တဲ့အချိန်တွေလည်းနေသွားမယ်ပေါ့အဲ့တော့အဲ့လိုသာလေ့ကျင့်ကစားတာမမှန်တာလုပ်ခဲ့တယ်ဆိုဒီကလေးကဘလူးနီးနဲ့မှတော့အများကြီး overweight ဖြစ်ကြအကြောင်းမရှိဘူးပေါ့နော်ပြီးတဲ့ခါကျချင်းသူ့ရဲ့စားတောက်နေတိုင်းကလည်းအလိုလျောက်မှန်သွားမှာပဲပေါ့အဲ့ဒါလေးတွေကလည်းဟိုပါပေါ့ကိုကလည်းအားပေးရမယ်လေအားလည်းအားပေးလဲအားပေးတဲ့နေနောက်မိဘတွေကလည်းကိုကလေးတွေကိုပေါ့နော်စားချက်ချိန်မှကြီးပဲမထားနဲ့အားကစားတစ်ခုလည်းလုပ်ပေးခြင်းနဲ့ပေါ့အခုချိန်ကကျတော့ကလေးတွေကိုချူရှင်ရမ်းများတယ်လေပို့တာတွေကကြောင်ကြောင်မြင့်ချူရှင်နေဖြစ်နေအဲ့ဒါတွေလည်းမာရှော့တဲ့နေလို့ပြောချင်ပါတယ်
အချို့တဲ့အစီတဲ့နဲ့အငံတဲ့တွေကိုနှစ်ရှည်လာများလုံလုံကဲကဲစားသုံးပြီးကိုလက်လှုပ်ရှားအကစားမပြုလုပ်ခြင်းဟာနှလုံးသွေးတို့စီးကျွတဲ့ကင်ဆာရောဂါတွေကိုဖြစ်စေနိုင်တာကြောင့်ငယ်စဉ်ကလေးကရှောင်ကျင်သင့်တဲ့အကြောင်းအနေပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါလူလူနဲ့ကျမရေခန္ဓာကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့ပုံထုံးနဲ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါပါမြမလူမှုအတိုင်းဝိုင်းဟာမတန်ဆွမ်းသူတွေအပေါ်တန်းတူသဘောထားပြီးတော့ဆက်ဆံကြပါသလားမြမအများစုရဲ့သဘောထားနဲ့သူတို့ကိုဆက်ဆံတဲ့အပြုမူတွေအပေါ်မတန်ဆွမ်းသူတွေဘက်ကဘယ်လိုခံစားရလိမ့်မယ်ဆိုတာကိုစဉ်းစားမိကြပါရဲ့လားသူတို့ဘဝအများနဲ့တန်းတူဖြစ်အောင်အာဏာပိုင်တွေဘက်ကရောဘယ်လိုဆောင်ရွက်ပေးတယ်လဲဆိုတာတွေကိုမြမနိုင်ငံမတန်ဆွမ်းသူများအတင်းချုပ်နဲ့မြမနိုင်ငံမျက်မှောက်များအတင်းချုပ်တို့ရဲ့ဥက္ကဋ္ဌဦးအောင်ကိုမြင့်နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါရဲ့ရှင်
မြန်မာနိုင်ငံမှာမတန်ဆွမ်းသူများအပေါ်မှာအများပြည်သူစာမန်လူတွေရဲ့လူဆိုင်ဝင်ရဲ့သဘောထားကိုအရင်ဆုံးတင်တာစူးစမ်းနေပါတယ်
။မြန်မာလူပေါင်းအဖွဲ့အစည်းကကျွန်တော်တို့မတန်ဆွမ်းတဲ့သူတွေကိုမြင်နေတဲ့အမြင်ကရှင်းယူအစဉ်အလာနဲ့မြင်ကြတယ်။တကယ် traditional thinking or traditional model နဲ့မြင်ကြတာပေါ့။အဲ့ဒီကနေတစ်ပြေးပြေးတိုးတက်လာပြီးတော့ medical model ဆိုတဲ့ခါဖြစ်လာပါတယ်။ဟောသူကဝိသနာတွေပဲအခုတောင်မှခံယူဖို့လိုတယ်ဆိုတဲ့အဲ့လိုအမြင်မျိုးတွေကိုမြင်ခဲ့တာအရှေ့လာများဖြစ်ခဲ့ပြီးဒီနေ့ဒီချိန်မှာတော့ဒီအားလုံးပေါင်းတဲ့အကျုံးဝင်တဲ့လူပေါင်းဖွဲ့စည်းဒီမိုကရေစီနိုင်ငံတော်သွားနေကြတဲ့အခါမှာကျတော့တစ်ဖက်ကတော့ကျွန်တော်တို့စူးစမ်းပြီးတော့မှ advocacy lobby တွေလုပ်နေပြီးနေတော့ညလည်းမြန်မာလူပေါင်းအဖွဲ့စည်းကခေါင်းယိုးကျိုးနေတဲ့အမြင်တွေနဲ့အဲ့ဒီအမြင်ကိုမဖြောင့်နိုင်ပြီးပါဘူးတော်တော်များများတော့ဒါတော့အဲ့ဒီအမြင်တွေကြောင့်ဘာဖြစ်လဲဆိုတော့အော်မတန်ဆန်းသူကသနာပေါကောင်းနေအလုပ်ပေးတာပြီးလုပ်ခိုင်းတာတည်းဆာလို့ရှိရင်တို့ပေးမယ်ကြွေးထားမယ်တို့ပံ့ပိုးထားတာကအကောင်းဆုံးပဲဆိုတဲ့အမျိုးမျိုးတွေနေတယ်တနာဖို့ကောင်းတယ်လို့အမျိုးမျိုးနေတယ်တပြီးတော့တစ်ဖက်မှာလည်းအော်မတန်ဆန်းမှုကြောင့်ပေးရတဲ့တာဝန်ကိုမဆန်းဆောင်နိုင်ဘူးဆန်းဆောင်နိုင်ပါမလားဆိုတော့တန်တရားစိတ်ပြီးဝင်ရောက်ပြီးတော့မှအဲ့လိုမျိုးတွေဖြစ်တယ်ဒီမှာမှာဒါပေမဲ့ဒီနေ့ကျွန်တော်တို့ advocacy လုပ်နိုင်တယ်ဒီဘက်ပြောင်းလဲလာပါပြီဆိုတဲ့ဒီသမရဦးသိန်းစိန်လက်ထက်မှာကြတော့တဖြည်းဖြည်းနဲ့တော့ပြင်နေလာပြီမတန်ဆန်းအဖွဲ့တွေရဲ့လုပ်ပိုင်ခွင့်တွေကြိုးဆုပ်ခွင့်တွေကရခင်ဒီတမ်းရောဆူရတဲ့ဆရာကြီ
းလူပေါင်းဖွဲ့စည်းရတော့ဝေဒနာတွေလို့ဒနာဂရုဏာနဲ့မြင်လာတဲ့အမြင်တွေဘယ်လိုပင်ရှိလာခဲ့မယ်ဒီကအချင်းတော့သံမန္တရဲဒန်းတူနေရာမရဘူးတခြင်းလို့ဆိုမတန်မဆွမ်းလို့မှပြောခဲ့ရမှာလားဆိုတော့ဘေးတဲ့ခံရတဲ့အနေအထားရှိတာပေါ့အခုအဲ့လိုလူဖွဲ့စည်းကရောအဲ့ဟာကိုဘေးမဖယ်ကြတော့ဘယ်နဲ့ငါတို့လိုပဲပါသူတို့လည်းအကုန်လုံးထန်တာပဲမတန်ပေမဲ့ဆွမ်းတဲ့ stress စကားနဲ့အညီပေါ့လေတကယ်ပဲအစီအမပြုလာကြပြီလို့ခံစားရပါသလား
မခံစားရပါဘူးခင်ဗျာမခံစားရသေးပါဘူးဒီလိုပြုအတိမတ်ပြုမှုရဖို့တကယ်ကျွန်တော်တို့အများကြီးစူးစမ်းရအောင်ပါခင်ဗျာဘာလို့နားလည်မှုတွေကတစ်ခုနဲ့တစ်ခုဆက်သွယ်နေတဲ့ကြံကျွန်တော်တို့ဓာတ်ရလာဖို့တော့စူးစမ်းရအောင်ပါပါမခံစားဒါပေမဲ့ယခင်ကတည်းကစာလို့ရှိရင်တော့အတိမတ်ပြုရတဲ့လူမှုတိုင်းဝန်တချို့တွေတော့ရှိလာတာတော့ဝမ်းမြောက်စွာနဲ့အားတွေ့ရတာတော့ရှိပါတယ်ဒါပေမဲ့တကယ်တည်းတနိုင်ငံလုံးတိုက်တာနဲ့တနိုင်ငံလုံးတိုက်တာမဆိုထားပါနဲ့ကျွန်တော်တို့50ရာခိုင်နှုန်းအတိမတ်ပြုပြီလားလို့မေးရင်တော့အတိမတ်ပြုသေးပါဦးခင်ဗျာ
ဟုတ်ကဲ့တချို့ဆိုရင်လူဆိုင်ဝိုင်းဆိုတဲ့အထက်မှာရင်းနှီးရဲ့အတိုင်းဝိုင်းမှာကိုနှိုက်ကအဲ့ဒီမတန်ဆွမ်းတာတစ်ခုအားနဲ့ရဲ့ကိုချိုးနှိမ်ပြီးတော့ခေါ်ဝေါ်သုံးဆွဲတာလည်းပဲကျွန်တော်သိကြုံနေရတယ်ခင်ဗျာဆိုတော့ဒီကိစ္စတွေကတော့အခုပျောက်ပြီလားအဲ့ဒီဟာတွေက
မပျောက်သေးပါဘူးခင်ဗျာလူတွေကတော်တော်များများတော့ဒီချိုးရင်းအားနဲ့မှုနဲ့မတန်ဆွမ်းမှုကိုကွဲပြားပြီးမမြင်တတ်သေးပါဘူးခင်ဗျာ ဒါရင်းရပြောမယ်ဆိုအင်တာနက်နဲ့တိုက်ပွဲတိစ္ဆာပလက်တီပါအင်တာနက်ကကျွေးအနေနဲ့တိုက်ပွဲတိစ္ဆာပလက်တီရောဗမာလိုမတန်ဆောင်းဘာတကယ်တကယ်ကျတော့ကျွန်တော်ပြဿနာကဗမာမတန်ဆောင်းဆိုတာကိုမတန်မဆောင်းဆိုတာကဒါရရတူနေတော့ပြဿနာဖြစ်တယ်ကျွန်တော်ရဲ့ဒီကောင်းတဲ့ဗမာစကားရှာမရဘူးပြဿနာတွေဒါကကြတော့အဲ့ပုံမှန်မှုဒီပြောမှာဟိုမတန်ဆောင်းမှုနဲ့မဆောင်းဆောင်နိုင်မှု
ဖွဲ့ပြီးချွေးအနေမျိုးဖွဲ့မသိကြတဲ့ကိစ္စလည်းပြဿနာတစ်ခုပါဒါကြောင့်ကျွန်တော်တို့ကလည်းမပြောက်ဘူးဖြေပြော်ရေးလုပ်ငန်းတွေရုပ်ရှင်လို့ကိစ္စတွေမှာတော့မအဲ့လိုလူတွေကိုဟာသချစ်အောင်တမင်တကာထည့်ပြီးသုံးတာတွေ့ခဲ့ရတယ်ခင်ဗျာတော်တော်ရင်းနှီးစရာကောင်းတဲ့ကိစ္စမျိုးအဲ့ဒီကိစ္စတွေကတော့အခုပျောက်သွားပလားလို့သိချင်ပါတယ်ချိန်ရမှာဘူးအခုထိတယ်ရှိနေတော့မရှိလို့ကျွန်တော်တို
ဒီလိုမျိုးဟာမတန်ဆန်းမှုရှိရဟာတွေအားနဲ့ဟာပတ်တော့လုပ်ချင်းတည်တာမတန်ဆန်းသူရဲ့ပါဆောင်တဲ့ဆက်ပလက်တီရဲ့ဟိုမွေးရပါအခွင့်အရေးပေါ့နော်ဆန်တမန်နဲ့ရိုက်ကိုချိုးဖောက်ရရောက်တယ်ဆိုတာဒီကျွန်တော်ပြောခဲ့ပါတယ်အဲ့တော့ဒါရလည်းတဖြည်းဖြည်းနဲ့တော့ဟိုပြအောင်ကြိုးစားနေရသို့တော်သဘင်စည်းရုံးကတော့ဘာလို့လဲဆိုတော့ချိန်ရှားချက်ပြန်ထုတ်ပြီးတော့မသူ့အစီအစဉ်နဲ့သူ့
ကျွန်တော်တို့ပြောတာတိုင်းကျွန်တော်တို့ကပြီးတော့မှပြီးတို့အတူတူညာပြီးလို့ရတယ်ပြောဆိုရတာပေါ့ဒါကြောင့်ကျွန်တော်တို့အောင်ကိုမြင့်ကိုဒီတင်နန်းကိုရွေးချယ်ပြီးတော့ခေါ်လာရတယ်အမေရိကန်တိုင်းကသာခေါ်လာတာမြန်မာနိုင်ငံအာဏာပိုင်တွေကတော့ဒီလို
ပုဂ္ဂိုလ်တယောက်ကိုဒီလိုစနေမျိုးပို့ရမယ်ဆိုတာထက်သွင်းစဉ်းစားကြပါရဲ့လားကျွန်တော်ဒီတနန်းကိုလျှောက်ခဲ့ရမှုဆိုတော့ဒီအမေရိကန်တိုင်းရောအရံကိုမျိုးတော့တော့နော်မနေတော့ကြခေါ်တာပါနိုင်ငံတော်အစိုးရကတော့ဒါမျိုးကိုမစဉ်းစားပါဘူးစဉ်းစားဖို့လည်းတို့မှာဟိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်တော့အချိန်နဲ့မသိဘူးလို့မြင်ပါတယ်တို့ကတို့နိုင်ငံတကာတွေကနေပြီးတော့မှရေအစိုးရအရင်ချိန်ဆက် ြစ်
နောက်တစ်ခုကဒီမြန်မာနိုင်ငံထဲမှာသွားရေးလာရေးကိစ္စအစအစရရမတန်းဆွမ်းသူတွေအတွက်အဆင်ပြေချောမွေ့အောင်လုပ်ထားတာဘာရှိပါသေးဥပမာဖြင့်ဒီနိုင်ငံတွေတချို့တွတ်တဲနိုင်ငံတွေဆိုအဆင်ပြေအောင်ကားပေါ်စီးတာအစအဆင်ပြေအောင်လုပ်ပေးတယ်လမ်းဘေးပလက်ဖောင်းကအစဖူးလ်ရှာဖရန်ဒီချောင်းလုပ်ထားတယ်အများကြီးရှိပါတယ်ဗမာပြည်မှာရောအဲ့လောက်ထိနေရာအနှံ့မလုပ်နိုင်တော့မှမတန်းဆွမ်းသူတွေအတွက်ပါထက်သွင်းစဉ်းစားရဲစဉ်းစားချက်မျိုးရှိကြပါလားခင
်ဗျရင်းနှုံးကတော့ကျေးဇူးစင်သားတာမျိုးလည်းမရှိခဲ့ဘူးသူတို့စဉ်းစားရတော့မှလည်းမသိခဲ့ပါဘူးဒါကကျွန်တော်ဒီဘက်ဒီ2017ရဲ့အစီအပိုင်းကိုပြောတာပါအခုနောက်ပိုင်းတော့အပြည့်အစုံနဲ့ကျွန်တော်ရဲ့ advocacy လုပ်မှုနဲ့တွေ့ဆုံစနစ်မှုရတဲ့စဉ်းစားရမယ်ဆိုတာသိလာပြီသိရင်လည်းသူတို့ကဘာပြဿနာဖြစ်လဲဆိုတော့ဒီရမဝင်ခွဲဝေချတာမှုအခြေအနေပေါ်မူတည်ဒီနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးပေါ်မူတည်ပြီးတော့မှခြေတန်းတင်ပြီးဥသာပေးအစီအစဉ်မှာအခုတည်းတော့မရောက်သေးတာဘူးတော့ဝန်ထဲဆိုတွေ့ကြည့်ရတာဖြစ်ပါတယ်အဲ့ဒါနဲ့ဆိုရောက်တည်နေပြီ။ဘာလို့နိုင်ငံတူရဲ့4,600ခန့်တော့တနည်းအားဖြင့်23ဒိန်းတော့မတန်ဆုံးနိုင်ငံသားတွေကနည်းတဲ့အားတော့မဟုတ်ဘူး။ဒါကြောင့်အခုတော့ပြင်ဆင်စဉ်းစားလာကြပြီ၊ထည့်သွင်းစဉ်းစားလာကြပြီ။တချို့အပိုင်းတွေလှုပ်လာကြတာတွေ့ကြပြီပေါ့။ဒါပေမဲ့တကယ်တကယ်ကြီးမားတဲ့အကြောင်းတွေနဲ့အရှိန်ဟုန်ကြီးတော့လှုပ်နေတာမျိုးတော့မတွေ့ရသေးပါဘူးခင်ဗျ။
မတန်ဆွမ်းသူက23ဒိန်းတော့ရှိရလား။
မတန်ဆွမ်းသူလူဦးရေက23ဒိန်းရှိပါရဲ့နော်။ဒါ2014ခုနှစ်သကောင်စီရဲ့ရလာကူပြောတာပါ။အခုစပြီးလောက်ဆင်းမှာမိကုန်၄၀ခုစမှာ39မြောက်ကမတန်ဆန်းကိုထည့်လေးထားပါတယ်ညဒါနဲ့ကျွန်တော်တို့ပါဝင်အဆန်းတန်ဆန်းသူတွေကတိုက်တွန်းပြီးတော့မှအဲလောက်ခဲ့လို့ဒီလူလူမှုကြီးကြီးနဲ့ဒီလူအင်အားဝင်ကြီးဌာနကဒါကောက်ခံနေတာပါဒါကဒါကဒီကြတော့ပြည်ရုံပြီးတော့ဒီတိကျတဲ့ဟာမဟုတ်ပါဘူးတကဘာရဲ့အစီအခံသားမှာဆိုရင်တကဘာလုံးက1500ရင်းလို့ရှိပါတယ်ကြောင့်မြန်မာနိုင်ငံပေါ်ရှိမှာပေါ့ဘာဖြစ်လို့ဆိုတော့ဒီပဋိပက္ခတွေများနေလို့ဒ
ီမှာ
ညာပေါ်ရှိတယ်ဆိုတော့ကျွန်တော်ရဲ့သူမှတ်တမ်းနေကြတယ်ဒီကဘာလုံးမှာကောက်တဲ့စစ်တမ်းရဒီမတန်ဆန်းမှုဖြစ်တဲ့ဆိုတာကဒီပဋိပက္ခပြည်လူတယောက်ပင်3ယောက်ကမတန်ဆန်းဖြစ်ပါလေ။ဘာကြောင့်လဲဆိုတော့ပြင်နိုင်လို့တဲ့အရာမဟုတ်ဘူး။ဒီတော့ပြင်ထန်နိုင်ရရင်စီးလိုက်အင်အားတွေချိုးရင်းသွားတာကြီးတယ်။မတန်ဆန်းဖြစ်သွားတာပေါ့နော်ပြောချင်တာ
က။ဟုတ်ကဲ့ဟုတ်ကဲ့။23ဒိန်းဆိုတာနည်းတဲ့လူအားအင်အားမဟုတ်ဘူးဆိုတော့အလောက်ကိုင်းလျှောက်ထားတဲ့နေရာမှာတော့တန်းတူအခွင့်အရေးပေးတာခံရပါသလား။ခွဲခြားဆက်ဆံမှုဥတိခံနေရတော့မယ်လား
။ခွဲခြားဆက်ဆံမှုတွေခံနေရတော့မှာပဲ။ဒါပေမဲ့2017အရှိရာတွေနိုင်ရှင်တော့ အတိမတ်ပြုလာတဲ့အဲသူတန်းကအဖွဲ့အစည်းတွေရှိကြကြပြီးအစိုးရမဟုတ်ကဲ့မြို့အဖွဲ့အဖွဲ့အစည်းတွေသူတို့ရဲ့ CSR program နဲ့မှာထည့်သွင်းပြီးဆက်လာလာကြတယ်ဘယ်လိုလုပ်ပြီးရင်အဆင်ပြေမလဲဆိုတော့ကျွန်တော်တို့နဲ့အတူတူညီနိုင်တာတွေလုပ်လာကြတယ်အဲ့နောက်တစ်ခုကကျွန်တော်တို့အဲ့လိုညီနိုင်တဲ့အခါမှာမတန်ဆောင်မှုလုံးအလုံးလုံးကြမဲ့သူတွေရဲ့အလုံးငန်းကိုဝင်ကျင်ကိုပြင်ဆင်ပေးကြရတယ်ရှိလာကြပြီးဒါပေမဲ့ဝန်ထဲကြောက်တော့တော့အစိုးရဝန်ကြီးဌာနဒီမှာအစိုးရရဲ့ဝန်ထမ်းညီနေတော့ဒါမျိုးရွေးချယ်ခံထားတာကြီးတော့တော်တော်နည်းသူတင်ကျွန်တော်ပြည်နိုင်ဦးဌာနလောက်ကဝန်ထမ်းနေဆိုရင်မတန်ဆောင်သူတွေကိုကျောင်းညွှန်းနေပေါ့နော်ခဏလောက်ခဏကိုချုံရင်အနေမှုကြောင့်ပြည်နိုင်ဦးဝန်ထမ်းကျောင်းဆရာဆရာမတွေကြည့်လက်မခံတာအတက်ပင်ကိုလိုက်ဒီမှာလက်မခံခဲ့တာကြီးအခုလုံနေတဲ့တန်ပြင်းနည်းနည်းတော့ဒီလိုတိတိကျကျရှိခဲ့သေးတယ်။ဒါပေမဲ့အခုနောက်ပိုင်းတော့အခုအဲဒီညာယုံကြီးဌာနကလည်းတော်တော်လေးတော့ဖြေလျှော့လာပါပြီ။ဖြေလျှော့မှုတွေတော့လုံဖြေလျှော့ရမယ်ဆိုတာလည်းသူတို့လက်ခံရပြီပေါ့။
ဆိုတော့ကျွန်တော်ဒီညာမှာတစ်ခုထပ်ပြီးမေးချင်သေးတာကတော့မတန်ဆွမ်းသူချင်းချင်းမှလည်းပဲဥမာအပြင်ရဲဘော်ဟောင်းဆိုကြပါစို့ဗျာ။စစ်မှုထမ်းပြီးတော့ဖြစ်လာတဲ့တွေကြတော့ယာတုရနယ်တွေစစ်သေးတယ်ကြတော်တော်များများ။အဲဒီကိစ္စကြတော့ဘယ်လိုမြင်ပါလဲ။အဲ့ဟာရောညတ်တယ်
ဗျာ။အဲ့ဒါကကြတော့အဲ့ဒါကကျွန်တော်အမြင်ပြောမယ်ဆိုရင်ဒိတ်ကြီးရတဲ့ဒါကတော့ကျွန်တော်တို့လိုဒီမျိုးရပါမတန်ဆန်းတဲ့မတော်ဆမှုတည်းဒီပြိပကကြမဟုတ်ပဲနဲ့တမလို့ကမဟုတ်ပဲနဲ့ဖြစ်တဲ့မတန်ဆန်းဒီရဲ့အခြေအနေကကျွန်တော်အခုရေးပို့ဆူဆုံးတော့ပေါ့နော်။ဒီတမလို့မှာတိုင်းနိုင်ငံတော်ကထားဆောင်နေတဲ့ရှိသွားတဲ့မတန်ဆန်းသူကြတော့သူတို့အခွင့်အရေးရတာပေါ့ပြောချင်တာ။ဒါကတော့အခုဒီဘာကြောင့်သူတို့ရတယ်သူတို့အခုရေးပြမိတ်သူကရှိနေတာကိုပြောချင်တာကတော့ကျွန်တော်တို့ဘက်ကကျတော့အဲ့လိုမရှိဘူးလေကျွန်တော်ကျသူတို့ကလည်းတချို့ကျတော့လည်းအဲ့လိုလူမျိုးမှရှိတစ်ဖက်ကျသွားရင်သူတို့ကသူတို့မတန်ဆန်းလို့မခံယူဘူးခင်ဗျာသူချီလူကောင်းကောင်းနဲ့တတ်ထားနေသူတို့မတန်ဆန်းလို့ဆိုမခံယူဘူးသူအဲ့ဒါကနာဟိုတချို့တမလို့သားတွေကတကယ်ပဲဟိုယာလူနည်းငယ်လူတွေကျတော့တမလို့မတန်ဆန်းဆောင်နေတဲ့ချီလည်းပဲဆုံရှုံပါသူတို့ကျတော့သင်တဲ့ထူထောင်ရေးလို့သူတို့ကျတော့သူတို့အလုပ်ချမ်းနေလို့သူတို့ဘဝကျတာလေတကယ်ပဲဝမ်းနေကြကောင်းပြန်ကိုဒါကြောင့်အဲ့လိုခွင့်ရရနေတယ်ဆိုတာကလူတန်းစားအလျော်အမင်းကြီးတို့လူတန်းစားအလျော်သာဖြစ်ပါတယ်လို့ကျွန်တော်ပြောချင်တယ်ကျွန်တော်လူပြင်းတော့ဘာမှဟိုမီဒီယာစိတ်မရှိဘူးသူဝမ်းတာပါတယ်ဒါပေမဲ့သူတို့ကိုယ်သူတို့လည်းမတန်ဆောင်းသူခံယူဖို့လိုတယ်တချို့ကြတော့ခုနကပြောတဲ့နေပါတဲ့လူတန်းစားအလျော်ကြတော့သူကသူကမတန်ဆောင်းတော့မခေါ်တာမကြိုက်ဘူးတော့မတန်ဆောင်းလို့ခေါ်မှာဥစ္စာကမှနိုင်ငံတော်ဆိုရကတမတော်ကပြန်ပြီးတော့ထောက်ပံ့မှုတွေပြီးမယ်ဆိုတော့အဲ့လိုခံယူချက်တွေသူတို့မှရှိတယ်သူတို့ကလည်းကျွန်တော်တို့ထူထားပြီးတော့မှစိတ်ဓာတ်တွေခံယူချက်တွေကြောင်းအောင်ပြင်ပြရအောင်မှဖြစ်ပါတယ်
ခုကြားခဲ့ရတာကတော့ဥကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်ပါခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေးတိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ဆရာရှင်များရှင်ထိုင်းနိုင်ငံကလိုင်းသူတခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံဆောင်တဲ့ပူပေါင်းပြီးအင်တိုက်အားတိုက်ကျိုးပန်းရှာဖွေခဲ့တဲ့အတွက်ထိုင်းစိုးရကိုအများကအသိမဲ့ပြုခဲ့ကြပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြမနိုင်ငံသားတွေကြားမှာလဲကိုတိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေ့ပေါ်ခဲ့ကြပါတယ်။အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးရှင်ကျေးမှုဘာတွေကွာခြားကြပါသလဲ။ထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ငန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာဝိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြွတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြွတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြွတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဆရာလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့အားကစားကဏ္ဍပါ PO ရဲ့တင်ပြပါစဉ်အားကစားအစီအစဉ်ကနေ2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအထူးအစီအစဉ်ဖြစ်တည်ဆင်းနေတာမှာဒီတင်ပြမှာတော့2018ကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်ပွဲတွေအကြောင်းတင်ပြတော်မှာဖြစ်တယ်လို့ဘောလုံးသမားအပြောင်းအရွှေ့တင်တွင်နဲ့ဘတ်စကက်ဘောတင်တွေကိုလည်းကြားဖို့ရှိပါတယ်ဒီလိုတစ်ပတ်အတွင်းအားကစားတင်တွေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါရရှင်
ပါကျွန်တော်ရန်တိုင်းမှာ VOA ရဲ့ Busin အားကစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။2018ကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေမှာတော့အပြင်သစ်ဥရုဂွေးရုရှားနဲ့ကရိုအေးရှားတို့ quarter final နဲ့တက်ပြီးတော့ နာမည်ကြီးအာဂျင်တီးနားပေါ်တူဂီစပိန်တို့ပြီးတော့ပြန်ကြပါပြီ။အင်္ဂလန်နိုင်ငံစစ်မှုဝိန်းရူနီကတော့အမေရိကန်မေဂျာလိဂ်က DC United အသင်းကိုပြောင်းပြီးတော့စတင်လေ့ကျင့်နေပါပြီ။အမေရိကန်ဘတ်စကတ်ဘောကစားသမား LeBron James ကို LA Lakers အသင်းကခေါ်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ2018ကမ္ဘာဖလားဘောလုံးပွဲကတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေအင်္ဂါနေ့ကပဲပြီးဆုံးသွားခဲ့ပြီးတော့အခုဆိုရင် quarter final အဆင့်ကိုရောက်လာပြီဖြစ်ပါတယ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေမှာတော့ပြင်သစ်ကအာဂျင်တီးနားကို4-3ဂိုးဥရုဂွေးကပေါ်တူဂီကို2-2ရုရှားနဲ့စပိန်တို့တကိုးစီတည်ဖြစ်နေလို့ penalty ကန်ကြတာမှာရုရှားက4-3နဲ့နိုင်ပြီးခရိုအေးရှားနဲ့ဒန်မတ်လည်းတကိုးစီတည်ဖြစ်နေလို့ penalty ကန်ကြတာမှာခရိုအေးရှားကဒန်မတ်ကို3-2နဲ့နိုင်ပါတယ်ဘရာဇီးကလည်းမက္ဆီကိုကို2-2မရှိနဲ့နိုင်ပြီးဘယ်လ်ဂျီယံကလည်းဂျပန်ကို3-2နဲ့နိုင်ပါတယ်ဆွီဒင်နဲ့ဆွစ်ဇာလန်ပွဲမှာတော့ဆွီဒင်ကဆွစ်ဇာလန်ကို2-2မရှိနဲ့နိုင်ပြီးအင်္ဂလန်နဲ့ကိုလံဘီယာပွဲမှာတော့တစ်ဖက်တကိုးစီတည်ဖြစ်နေလို့ penalty ကန်ကြတာမှာအင်္ဂလန်က4-3နဲ့နိုင်ပြီးတော့ quarter final ကိုတက်သွားပြီဖြစ်ပါတယ် quarter final မှာတော့ပြင်သစ်နဲ့ Uruguay ရုရှားနဲ့ Croatia Brazil နဲ့ Belgium အင်္ဂလန်နဲ့ Sweden တို့တွေ့ကြမှာဖြစ်ပါတယ် quarter final ဘွဲစဉ်တွေဖြစ်နေဇူလိုင်လ6ရက်နေ့မှာတော့ပြင်သစ်နဲ့ Uruguay Brazil နဲ့ Belgium တို့ကစားကြမှာဖြစ်ပြီးတော့ဇူလိုင်လ9ရက်နေ့မှာတော့အင်္ဂလန်နဲ့ Swedenရုရှားနဲ့ခရိုအေးရှားတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာဒေါ်ဗလာနဲ့ဆိုင်တဲ့နောက်ထပ်သတင်းတွေမှာတော့အာဂျင်တီးနားကွင်းလယ်လူဟာဗီယာမာစီယာနိုဟာပြင်သစ်အသင်းကို4-3နဲ့ရှုံးနိမ့်ခဲ့ပြီးတဲ့နောက်အာဂျင်တီးနားအသင်းကနေအနားယူပြီးဆိုပြီးတော့အကြီးညာခဲ့ပါတယ်အာဂျင်တီးနားအသင်းပြိုင်ပွဲကနေနှုတ်ထွက်လိုက်ရတာကြောင့် PR တွေနဲ့ရင်ဆိုင်နေရတဲ့ဤပြဟော်ဟေးဆမ်ပါယိုလီကတော့သူ့အနေနဲ့ယာရုမှာဆက်ရှိမရှိဆိုတာကိုအခုချိန်မှဆုံးဖြတ်သွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဒါပေမဲ့လည်းဒီနှစ်ကမ္ဘာဖလားမှာအုပ်စုအဆင့်ကနေမမျှော်လင့်ဘဲထွက်လာရတဲ့ချန်ပီယံဂျာမနီအသင်းဤပြယာကင်မလုကတော့ဤပြဖြစ်နေဆက်ပြီးရှိသွားမှာဖြစ်တယ်လို့ဂျာမနီဘောလုံးအဖွဲ့ချုပ်ကကြေညာခဲ့ပါတယ်ပြင်းသင်းကောင်းဆောင် Andres Iniesta ကတော့သူ့အနေနဲ့နိုင်ငံတကာဘောလုံးပွဲတွေကနေအနားယူပြီးလို့ကြေညာလိုက်ပါတယ်။စပိန်အသင်းဟာ Asian Russia ကိုဒုတိယဆင့်မှာရှုံးပြီးကမ္ဘာဖလားပြိုင်ပွဲကနေထွက်ခဲ့ရပြီးတဲ့နောက်မှာအခုလိုကြေညာခဲ့တာပါ။ Iniesta ဟာစပိန်အသင်းအတွက်130ပွဲကစားခဲ့ပြီးတော့2010ကမ္ဘာဖလားမှာလည်းစပိန်အသင်းကိုချန်ပီယံဖြစ်အောင် Final မှာအနိုင်ကိုသွင်းပေးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းမှာတော့အင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်တိုက်စစ်မှုဟောင်းဝိန်းရူနီဟာအဗတန်အသင်းကနေအမေရိကန်နိုင်ငံမေဂျာလိဂ်က DC United အသင်းကိုပြောင်းလာခဲ့ပါတယ်ဂျွန်လ28ရက်နေ့က DC United အသင်းနဲ့စာချုပ်လက်မှတ်ရေးထိုးခဲ့ပြီးတော့ DC United အသင်းသားတွေနဲ့အတူလဲလှေကျင်းမှုတွေစပြီးတော့လုပ်နေပါပြီ DC United အသင်းကိုပြောင်းလာခဲ့တာနဲ့ပတ်သက်ပြီးဝိန်းရူနီပြောတာကတော့
The team I think obviously it's in a difficult position it's in the bottom of the league at the minute.But I watched the games over the last few weeks. I can see a lot of
things. I think အခုလောလောဆယ်မှာခက်ခဲတဲ့အခြေအနေတခုမှရောက်နေပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်း DC အသင်းရဲ့ပွဲတွေကိုကြည့်ခဲ့ပြီးအသင်းမှာအလားအလာကောင်းတွေလူငယ်ကစားသမားကောင်းတွေအများအပြားတွေ့ရပါတယ်။သူတို့အနေနဲ့ကွင်းထဲမှာနည်းနည်းထိန်းချောင်းပေးနိုင်မဲ့လူပဲလိုတာဖြစ်ပြီးကျွန်တော်အနေနဲ့ဒါကိုကူညီနိုင်မယ်လို့ထင်ပါတယ်။ပြီးတော့ Major League ကိုပြောင်းလာတာဟာစုဖလားတွေရဖို့အတွက်ပါ။ကျွန်တော်တို့အနေနဲ့ဒီလိုဖြစ်လာဖို့အဝေးကြီးတော့လိုပါသေးတယ်။
ရူနီကသူ့အနေနဲ့ကမ္ဘာဖလားပွဲတွေကိုလည်းကြည့်ပစ်ပြီးတော့ဒီနှစ်ကမ္ဘာဖလားပွဲဟာရင်ခုန်စရာကောင်းတဲ့ပွဲတစ်ပွဲဖြစ်တယ်လို့အင်္ဂလန်သင်းဟာလည်းခြေစွမ်းပြကစားနိုင်တယ်လို့ပြောကြခဲ့ပါတယ်။အမေရိကန်က NBA ဘတ်စကတ်ဘောပြိုင်ပွဲတွေဘက်မှာတော့ Cleveland Cavaliers အသင်းကနာမည်ကြီးကစားသမား LeBron James တယောက်ဟာ LA Lakers အသင်းနဲ့၄နှစ်စာချုပ်ချုပ်ဆိုလိုက်ပါတယ်Lakers အသင်းက LeBron James ကို American Dollar 154သန်းပေးပြီးတော့ခေါ်လိုက်တာဖြစ်တယ်လို့သူ့ရဲ့ agent ကဇူလိုင်လ1ရက်နေ့က Twitter စာမျက်နှာကနေကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ ဗြိတိန်နိုင်ငံဘက်မှာတော့ဝင်းဘလ်ဒန်တင်းနစ်ပြိုင်ပွဲတွေကိုဇူလိုင်လ၂ရက်နေ့တန်းလာနေ့မှာစတင်လိုက်ပါပြီ။ဗြိတိန်နိုင်ငံကနာမည်ကြီးအန်ဒီမော်ရီကတော့တင်းပစုံခွဲစိတ်ထားတဲ့ဒဏ်ရာကြောင့်ပြိုင်ပွဲကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်ပါတယ်။သူ့ရဲ့ဒဏ်ရာကအကင်းမတည်သေးတဲ့အတွက်ဒီပြိုင်ပွဲမှာဝင်ပြိုင်ဖို့အတွက်အဆင်သင့်မဖြစ်သေးတဲ့အတွက်ပြိုင်ပွဲကနေနှုတ်ထွက်လိုက်တာဖြစ်ပြီးတော့လာမယ့် American Open ပြိုင်ပွဲဝင်နိုင်ဖို့ကိုပဲပြင်ဆင်သွားမယ်ဆိုပြီးတော့တင်းငွေတွေနေကကြေညာခဲ့ပါတယ်။
အခုသာအစီအစဉ်ကိုထုတ်လင်းပေးလိုက်တာပါမနေ့ပြန်ကြာတာပင်းနဲ့မနေ့ပိုင်းထုတ်လင်းချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါရှင
်ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင် bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ကနေအခုအတန်းလွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီတိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။ခရော့ချန်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချက်ကိုကောင်းလင်းဦးကပြောပြပေးပါဦး။
ရှိလာမယ့်ဒီနေ့လာနေ့မှာအမြင့်ဆုံးတင်သွင်းမှုရထားတဲ့အမေရိကန်တရားလွှတ်တော်ရုပ်တရားသူကြီးတစ်ကိုသဘောကျစေရမယ်လို့သမ္မတဒေါ်နယ်ထရန့်ကထောက်ခံသူတွေကိုပြောလိုက်ပါတယ်။ဝက်ဆော်ဂျီနီယာပြည်နယ်မှာမနေ့ညကအမေရိကန်တပ်ဖွဲ့ဝင်တွေနဲ့ညစာစားပွဲတွင်သူ့ရွေးချယ်မှုကိုနှိမ့်ချိတ်ချလိမ့်မယ်လို့သမ္မတထရန့်ကပြောဆိုလိုက်တာပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးတင်းမာမှုတွေကြီးထွားလာနေချိန်မှာပဲတရုတ်နိုင်ငံသားတွေအမေရိကန်ကိုသွားတဲ့အခါသတိထားကြဖို့ဝါရှင်တန်မှာရှိတဲ့တရုတ်တယုံကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဂျမားရေးကုသစရေးကြီးမြင့်တာတနပ်ပြကမှုနဲ့ဒဏ်ရာတိုက်မှုတွေအကောက်ခွန်ရရှိကပစ္စည်းတွေကိုထိစေတာမျိုးပါစသဘောကပီးအန်ဒီချင်းဝါတာမျိုးဆိုအန်ဒီမျိုးဆိုကိုသတိထားကြဖို့တရုတ်ခီးသွားတွေကိုသတိပေးခဲ့တာပါမလေးရှားနိုင်ငံမှာ 1MTP လုပ်ငန်းကြီးကဒေါ်လာဘီလီယံနဲ့ချီငွေကြေးအလွဲသုံးစားမှုနဲ့ဆွတ်နေပြီးဝန်ကြီးချုပ်ဟောနာဂျီရာဆက်ကိုတရားစွဲဆိုလိုက်ပါတယ်မလေးရှားအာရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရရှိကနေမှာဝင်ရောက်စီးနှင်းဖမ်းဆီးခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲယုံကြည်အနှံမှုဖောက်ပြက်မှုနဲ့ရာဇဝတ်ကြောက်ရွံ့မှုသုံးမှုအချင်းပြတ်ချဆမှုတမှုလို့နဲ့အောက်ရုံးကနေတရားစွဲဆိုလိုက်ကြပါတိုင်းနိုင်ငံမှာရေကြီးနေတဲ့လိုင်ငူတဲ့ဒရင်နှစ်ပတ်နီးပါးပိတ်မိနေတဲ့လူငယ်ဖော်လုံးတင်းကိုဘေးအန္တရာယ်ကင်းကင်းပြန်လည်ကယ်ထုတ်နိုင်ရေးကယ်ဆယ်ရေးဖွဲ့တွေကကြိုးပမ်းနေဆဲဖြစ်ပြီးကုလမပိတ်မိနေတဲ့လူငယ်တွေရဲ့ဗီဒီယိုအသစ်တစ်ခုကိုလည်းထိုင်းရီတက်ကရင်ခွန်သမားတွေကဒီနေ့မှာပဲထုတ်ပြန်လိုက်ပါတယ်ဒီဒရင်ပတ်ဆော့ပိုင်းသူရှင်တို့သမားတွေသူတို့စီကိုရောက်သွားပြီးရင်တော့ရရှိထားတဲ့ငွေရောင်တက်တူပြားစောင့်နေခြုံထားတဲ့လူငယ်တွေကိုလည်းဗီဒီယိုမှတ်တမ်းတွေမှာတွေ့မြင်ခဲ့ကြရပါတယ်။ပြည်ပမှာတိုင်းရှောင်နေတဲ့ထိုင်းဝန်ကြီးချုပ်တက်ဆင်ရှင်နာဝတ်ကိုအစိုးရအကြီးအကဲဖြစ်တာဝန်ယူထားစဉ်မြန်မာနိုင်ငံကိုငွေချေးခဲ့တဲ့အမှုနဲ့ဆက်နွယ်ပြီးဒီနေ့ပဲထိုင်းတရားရုံးချုပ်ကဖိုင်ဝန်ထုတ်လိုက်ပါတယ်။သူအစိုးရလက်ထက်မှာထိုင်းနိုင်ငံပိုင်သွင်းကုန်ထုတ်ကုန်အိတ်စင်းမှန်ကနေပန်းငွေ4ဘီလီယံမြန်မာနိုင်ငံကိုထုတ်ချေးခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးတရားရုံးရဲ့စင့်ခေါ်ချက်ကိုလိုက်နာဖို့ဖြစ်ခွက်ခဲ့တဲ့အတွက်တရားရုံးချုပ်ရဲ့နိုင်ငံရေးတာဝန်ထမ်းဆောင်သူတွေအတွက်တိကျဖော်ထားတဲ့ရာဇဝတ်ပြုမှုဆိုင်ရာဌာနကဖော်ဝင်ထုတ်လိုက်တာပါ
တင်အချင်းချက်ကိုကောင်းလင်းဦးကျင်းညာပေးခဲ့တော့ပါဒီညစီစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့မီကဲလ်ဒူဗန်စကီဖြစ်ပါတယ်ပြည်ဝေအမေရိကန်အတန်ရမနက်ဖက်စီစဉ်တွေကိုမြန်မာစံနှုန်းချိန်မနက်6:00နာရီခန့်တိုင်းလိုက်တိုမီတာ20လေးကီလိုဟတ်စ်တင်နဲ့တင်းနေတုံညလိုက်တိုမီတာ30လေးကီလိုဟတ်စ်ကိုတုံးနေငါနဲ့လိုက်တိုမီတာ၄၀ကီလိုဟတ်စ်ခွန်လေးတုံးဆယ This program has come to you from the Voice of America, Washington.